ตาดนาโดนนี่2550คูนี้ขอสาตะกฤต1380ปีนี่นโรลาซัน10ရက်ရန်ကုန်တိုင်းကျောက်တရားမြို့နယ်အမှတ်9ရပ်ကွက်ဘူအောင်ကျော်လန်းမှတ်9ရပ်ကွက်လုံးဆိုင်ရာဆန်းအောင်ပွဲနဲ့ဒီဝိဆိုင်ရာအဘိဓမ္မာမဟာသိပ္ပံအဘိဓမ္မာရံပုံငွေအထုတရားပွဲအဖြစ်ဖြင့်ဆင်းရဲခြင်းပါသည့်ဓမ္မသဘင်အခန္ဓာဝေဟောကြားအပ်တော်တောင်ပုဒေကကျေရနာတရားဒေသနာတော်ဒီကနေ့ညဓမ္မသဘင်ခန္ဓာကိုရှင်ဘုန်းတော်သခင်ရှင်တော်မြတ်ဖရာဤမဟာကရုဏာကုံအာယောပြုပါတိကျူဖွဲ့ဆိုအပ်သောဝန္ဒနာပနာမအာတိတဂါထာကိုယူဆပူဇော်ခြင်းဖြင့်စတင်ကြရအောင်ယောကပါကောတိဟိပိယပမေယံကာလံကရုဏောတိဒုက္ခရာဏိခေရံကတောလောကဟိတာယနာထောနမောမဟာကရုဏိကတတတ္တာယောနာထောဝိနည်းယအများစွာတတ္တဝါဤချမ်းသာစီးပွားလိုလားတောင်းတဂုံပေါင်းခါသဖြင့်နာထမြညာခြင်းရှင်တော်မြတ်ဖရာသည်ကပ္ပဂောတိဟိပိဂရေကဘာရေအတွက်သင်္ချာတို့ဖြင့်တော်လဲအပ္ပမေယရေတတိုင်းတာဖော်ပြခြင်းကမစွာနိုင်ပါသောကာလံလေးအတင်ခြေသိမ့်နေကဘာရှိကြသောကာလပတ်လုံးလောကဤတရားတတ္တလောကဤအကျိုးစီပါအလုံးငါအတိဒုက္ခရာနိယောသာတဲ့ခြေလက်အင်ငါမိတ္တကြီးမှသမီးတန်နဲ့တထာဇနီဆွန်ငင်းကြီးဟုစေတီထဝေငါသည်အစုအလုံးခဲ့ရင်တော်မူတော်ကိုကရောတော်ဖရာဖြစ်ရန်ဤတန်ကျုပ်ကိုအားထုတ်တော်မူရသည်ဖြစ်ပြီးခေရန်လက်ချင်းမျက်လုံးအသက်ဆုံးလည်းနှလုံးစိတ်ဝံကိုရောဤပမန်းခြင်းသို့ကတော်ဘဝတဏ္ဏချိန်ခါများစွာရောက်တော်မူခဲ့ရရှာလိမ့်မည်မဟာကရုဏီကတောတတော်များယင်ဝဲသားကဲ့သို့တနာချစ်ခင်မဟာကရုဏာရှင်ဖြစ်တော်မူသောတတနာထသောဝိနည်းများစွာတတဝါဤချမ်းသာစီးပါလိုလားတောင်းတဂုံပေါင်းခါသဖြင့်နာထမြညာထိုးရှင်တော်မြတ်ဖရာအားနမောယူသည်ပြောင်းဝန်ပြော့မှန်ကိုလျော်၍ကရောယူကျူးရှိခိုးခြင်းသည်အထုဘဝတုစင်စစ်မဲ့သွေဖြစ်ပါစေတည်းတည်းတောင်ပူတဲကယရနာတို့အညီပေးထားတဲ့ဒီကနေ့ဓမ္မဒေသနာဟာဘုရားမြတ်စွာဖြေကြားပြီးတော့ဟောကြားခဲ့တဲ့မစ္စိမနိကေမာနာရှိတဲ့ဝမ္မိကတုတ်တရားဒေသနာဖြစ်ပါတယ်ဝမ္မိကတုတ်လို့ဆိုတာဝမ္မိကဆိုတာတောင်ပို့ပဲတောင်ပေါ်ကြီးထဲမှာယရနာတွေကိုရှာမယ်ဆိုလို့ရှိရင်တောင်ပေါ်ထဲကတွေ့နိုင်တဲ့ယရနာအကြောင်းကိုဝိပဿနာကမ္မထံစီးပြန်းနေတဲ့ယဟန်တော်တပါးကိုအကြောင်းပြုပြီးတော့ဒီတုတ်တန်ဟာဖြစ်ပေါ်ပြီးတော့လာတောင်ပေါ်ထဲကယရနာတဲ့ဘုရားမြတ်စွာရဲ့ဒေသနာတော်ဒီထဲမှာဥပမာစကားပေးပြီးတော့ဥပမာယမိတိကိစ္စအထံဇာနန္တိပဏိတာလို့ဆိုတဲ့အတိုင်ဥပမာနဲ့ရှင်းပြလို့ရှင်အဓိပ္ပာယ်ကပို့ပြီးတော့ထင်ရှားတယ်သိလွယ်တယ်ဒါကြောင့်မလို့ဥပမာကိုအသုံးပြုပြီးတော့ဟောတဲ့ဒေသနာတော်တွေဟာပိဋကသုံးပုံမှာမြောက်များစွာရှိအခုဝမ္မိကတုတ်ကတောင်ပေါ်ကြီးနဲ့ဥပမာပေးပြီးတော့ဟောထားတဲ့ เจตนาทุฏฐันตะคู่ကိုလေးလာကြည့်မယ်ဆိုလို့ရှိရင်ထိုทุฏฐันရဲ့ background ကိုအရင်ရှာရ background ကိုအရင်ကြည့်ရမယ်နောက်ခံအကြောင်းရင်းကဘာလဲဘာကြောင့်ဒီทุฏฐันဖြစ်ပေါ်လာတယ်လဲ background ကိုရှာပြီးတော့ဒီทุฏฐันကိုဟောခြင်းရဲ့အကျိုးကျေးဇူးရလဒ်ကဘာလဲဆိုတာဓာရီကိုပြည့်ပြည့်စုံစုံလေးလာနိုင်မယ်ဆိုရင်ဘုရားမြတ်စွာရဲ့တရားတော်ရဲ့အနှစ်သာရကိုပို့ပြီးတော့တွေ့ရှိနိုင်တယ်ပေါ့အဲတော့ဒီသုံးတန်ရဲ့ background ကတော့ထူးဆန်းတယ်လို့ပြောရမယ်အောဘွယ်ကောင်းတယ်ရှင်ကုမာရကတ္တဝါလို့ခေါ်တဲ့ယဟန်တော်တစ်ပါးဟာစေတော်ကျောင်းကြီးနဲ့ဆက်ပြီးတော့နေတဲ့အန္တဝနလို့ခေါ်တဲ့တောင်အုပ်ကြီးထဲမှာသရင်တောင်းနေတာအန္တဝနတောင်အုပ်ကြီးထဲမှာသရင်တောင်းနေတဲ့အချိန်ညသန်းကောင်ကြော်တဲ့အချိန်မှာကိုယောင်ကိုဝါထွန်းတောက်စွာနဲ့သူ့ထံပါးကိုနတ်သားတယောက်ရောက်လာခဲ့တယ်အဲ့ဒီရောက်လာတဲ့နတ်သားကထူးဆန်းတဲ့စကားတွေကိုပြောသွားတယ်မေဘုံပု္ပ္ပာတွေသူယင်ထဲမှာဒီမေဘုံတွေကိုသိချင်တဲ့ရှုဝတ်တဲ့ဥပမာစကားတွေနဲ့တဟေလိဆန်ဆန်ပြောပြီးတော့သွားတာတကယ်တော့ဒီရှင်ကုမာရကတ္တမဆိုတဲ့ဒီယဟန်တော်ဟာဝိပဿနာတရားကိုနေမအာညာမအာအန္တဝနဆိုတဲ့တောအုပ်ကြီးထဲမှာတပါးတဲ့သတင်းသုံးပြီးတော့တရားထုတ်နေတဲ့ကိုတော့ညတန်းတော်အချိန်မှာနတ်သားတယောက်ရောက်လာပြီးတော့ဘာတွေပြောသွားသလဲလို့ဆိုလို့ရှိရင်နတ်သားရဲ့ပဟိလိစကားတွေကဘာလို့ဆိုရင်အနန္တနောက်ပြီးတော့နတ်သားကပြောတယ်ကိုရောကိုရောတဲ့ထူးဆန်းတဲ့တောင်ပေါ်ကြီးတစ်ခုရှိတယ်အဲ့ဒီတောင်ပေါ်ကြီးကညကြလို့ရှိရင်မိခိုးတွေတလူလူထွက်နေတယ်အခိုးတွေထွက်နေ့အခါရောက်တဲ့အခါကျတော့မိလျံတွေကပန်းထွက်နေတယ်ဟောဒီလိုတောင်ပေါ်မျိုးကလည်းပဲတော်တော်ထူးဆန်းတာပဲညကြတော့မိခိုးတွေထွက်နေတယ်နေ့အခါကျတော့မိလျံတွေပန်းပြီးတော့ထွက်နေတယ်ဒီနောက်သားကဒီထူးဆန်းတဲ့တောင်ပေါ်ကြီးကိုတွေ့ရှိရတဲ့အခါကျတော့ဆရာတပည့်နှစ်ယောက်ရောက်လာတယ်တဲ့တောင်ပို့ကိုတူးဖြုံမဲ့လက်နက်ကရိယာတွေယူပြီးဆရာတပည့်နှစ်ယောက်လာဆရာလုံးတဲ့ပုဂ္ဂိုလ်ကပြောတယ်ငါတပည့်ကဲဟောဒီတောင်ပို့ကြီးကိုမင်းပါလာတဲ့လက်နက်နဲ့တူးစမ်းကွာဆိုတော့တပည့်လုံးတဲ့ပုဂ္ဂိုလ်ကဆရာပြောတဲ့စကားအတိုင်းတောင်ပို့ကြီးကိုတူးတယ်နေ့မှာမီးလျံနေပန်းထွက်နေတဲ့တောင်ပေါ်ကြီးကိုတူးဖြိုလိုက်တဲ့အခါကျတော့ပထမဆုံးဘာတွေ့သွားတော့လို့ဆိုတော့တကားတွေဖွင့်မရအောင်တကားကိုကလန့်ထားတဲ့ကလန့်သုံးမဟုတ်တကားကိုအတွင်းကနေပြီးတော့ဖွင့်လို့မရအောင်ချထားတဲ့မင်းတုပ်တကားကလန့်မင်းတုပ်ဆိုတာကြီးအဲ့ဒီတောင်ပေါ်ထဲမှာပထမဆုံးတွေ့ရတယ်တဲ့ဆရာကြီးဟောဒီတောင်ပေါ်ကြီးတူးလိုက်တော့တပည့်ကပြောတယ်တကားကလန့်ကြီးတစ်ခုတွေ့နေတယ်လို့ဆိုတော့ဆရာလုံးတဲ့ပုဂ္ဂိုလ်ကဲငါတပည့်အဲ့ဒီတကားကလန့်ကြီးကိုဖယ်ပစ်လိုက်ကွာဖယ်ပြီးတော့မင်းဆက်တူးဟိဆက်တူးလိုက်တဲ့အခါကျတော့ဘာတွေ့တော့ဆိုဖားကလေးတကောင်ဝတ်နေတာတောင်ပေါ်ထဲမှာတွေ့ရတယ်အဲ့ဒီဖားလေးကအကောင်မကြီးဘူးသေးသေးလေးရယ်ဒါပေမဲ့တော့ထိလိုက်လို့ရှိရင်အဲ့ဒီဖားကဖောင်းဖောင်းလာဖောင်းလာလိုက်တဲ့အခါကျတော့အင်မတန်ကြီးမားတဲ့ဖားကြီးတစ်ခုဖြစ်လာအဲ့ဒါကိုပါဠိစာပေမှာဩဓုမာယိကဖားလို့ခေါ်တယ်အကောင်သေးသေးလေးရထိလိုက်တာနဲ့တပြိုင်တည်းဒီဖားကြီးကဖောင်းဖောင်းဖောင်းဖောင်းလာဆရာကြီးဩဓုမာယိကဆိုတဲ့ဖားတစ်ကောင်တွေ့နေပါတယ်လို့ဆိုဒါဖြင့်တကယ်အဲ့ဒီဖားကို တခြားပုတ်ပြလိုက်ဖယ်ထုတ်လိုက်ဖယ်ထုတ်လိုက်မင်းဆက်ပြီးတော့တူးအောင်ဆိုတော့တောင်ပူကြီးကိုဆက်ပြီးတော့တူးဖြုံလိုက်တဲ့အခါဘာသွားတွေ့တော့ဆိုလမ်းကြောင်းလေးနှစ်သွဲအပေါက်နှစ်ပေါက်ရှင်ပြီးတော့လာတဲ့လမ်းနှစ်သွဲကိုသွားတွေ့ဆရာကြီးဒီနားတော့တောင်ပူကြီးထဲမှာလမ်းကြောင်းနှစ်သွဲတွေ့နေပြီဆိုတော့ကဲတပည့်အဲ့ဒီလမ်းကြောင်းနှစ်သွဲကိုလည်းတူးပြစ်လိုက်ကွာတူးပြစ်လိုက်ဆိုတပည့်ကတူးပြစ်ပြီးတော့ဆက်ပြီးတော့တောင်ပူကြီးကိုဆက်ပြီးတော့တူးလိုက်တယ်ဆက်တူးတဲ့အခါကျတော့ဘာသာတွေ့တော့ဆိုတူးရင်တူးရင်နဲ့တပည့်ကဆက်ပြချက်တဲ့လူတွေအသုံးပြုတဲ့ရေစစ်ကြီးတစ်ခုတောင်ပေါ်ထဲမှာထူးထူးဆန်းဆန်းရောက်နေတာတွေ့ရတယ်။ဆရာကြီးဟောဒီမှာဆက်ပြရေစစ်ကြီးတွေ့နေတယ်ဗျာ။အေးအဲ့ဒီဆက်ပြရေစစ်ကိုဖယ်ထုတ်လိုက်။ဖယ်ထုတ်ပြီးရင်မင်းဆက်တူးအောင်ဆက်ပြီးတော့တူးလိုက်တယ်။ဘာတွေ့တော့ဆိုဆရာဆက်ပြရေစစ်ဖယ်လိုက်တဲ့အခါကျတော့လက်ကြီးတစ်ကောင်တွေ့နေပါလား။ဒီဟုတ်လားအဲ့ဒီလက်ကြီးကိုလည်းမင်းဖယ်လိုက်ကွာဖယ်ပြီးတော့မင်းဆက်တူးလိုက်အောင်ရှေ့ကိုဆက်တူးလိုက်ဆိုတော့သူဆက်တူးတော့ဘာတွေ့တုံးဆိုလို့ရှိရင်အသားငါးကိုလှီးတဲ့သားတစ်တုံးနဲ့သားလီသားတုံးလေးပေါ်မှာတင်းရကလေးတောင်ပေါ်ထဲမှာရောက်နေတာတွေ့ရတယ်သားလီသားနဲ့စင်ဒီတုံတွေ့တယ်ဆရာအေးအဲ့ဒါကိုလည်းဖယ်လိုက်ကွာဖယ်ပြီးတော့ဆက်တူးလိုက်အောင်လို့ဆိုတော့ဆရာကြီးဟောဒီမှာသားတစ်အသားအစ်စ်တစ်ခုလာတွေ့နေတယ်လို့ဆိုအေးကောင်းပြီငါတပည့်အဲ့ဒီအသားတစ်ကိုလည်းဖယ်မင်းဆက်တူးလိုက်စမ်းလို့ဆိုဆက်တူးလိုက်တော့ဘွားကလည်းဘာသွားတွေ့တော့ဆိုနဂါးကြီးတစ်ကောင်သွားတွေ့ဆရာကြီးနဂါးကြီးတွေ့နေပြီဟောဒီမှာနဂါးကြီးတစ်ကောင်တွေ့နေတယ်ဆိုဆရာကပြောတော့ဆိုအေးငါတပြိနဂါးကိုတော့မင်းအယိုးသိပေးလိုက်နဂါးကိုသွားမထိနဲ့ဆက်မတူးနဲ့တော့နဂါးကိုမင်းအယိုးသိပေးလိုက်တော့လို့ဒီလိုဆရာတပြိနှစ်ခုဟာနှစ်ဦးဟာတောင်ပူကြီးကိုတူးဖြူကြည့်တဲ့အခါမှာထူးဆန်းတဲ့အရာတွေတွေ့တယ်နတ်ကအဲ့ဒီပဟေလိပု္ပ္ပစာတွေပြောပြီးတော့ပါပြောတော့ဆိုကိုတော်တဲ့ဟာရီမေခွန်းတွေကိုအခုတည်းမှာအခုပြောထားတဲ့တောင်ပို့ညအခါမှာအခုတွေထွက်နေပြီးတော့နေ့တည်းမှာမိနေရနေထွက်နေတယ်တောင်ပို့ကြီးကိုဆရာနဲ့တပည့်လာတူးတယ်ဆိုတဲ့ဒီစကားရတရဲ့အဓိပ္ပာယ်ဒီပဟေလိရဲ့အဓိပ္ပာယ်ကိုကိုတော်သိကျင်လို့ရှိရင်မြတ်စွာဘုရားစီသွားပြီးတော့မေးပါတဲ့မြတ်စွာဘုရားဖြေထားတဲ့အတိုင်းအဓိပ္ပာယ်ကိုမှတ်ပါဂုံဂုံပြောလိုက်မယ်အခုပြောတဲ့ပဟေလိပု္ပ္ပစာကိုဖြေနိုင်တဲ့ပုဂ္ဂိုလ်ဆိုတာဖရာတော်၎င်းဖရာရဲ့တပည့်သားတာဝကတော်၎င်းဟောဒီဖရာရဲ့တပည့်သားတာဝကစီကတရားဓမ္မကိုသင်ထားတဲ့ပုဂ္ဂိုလ်တော်၎င်းအဲ့ဒီပုဂ္ဂိုလ်မျိုးမှဒီပဟေတိပု္ပ္ပစာကိုအဖြေမှန်ပေးနိုင်ပဲဆိုပြီးတော့နတ်သားကထူးဆန်းတဲ့စကားတွေပြောပြီးတော့ပျောက်သွားဒါဒီသုတ်တံဖြစ်ပေါ်လာခြင်းအကြောင်းတစ်ခုပဲအဲ့ဒီယဟန်တော်လေးဟာတရားအထုတ်နေရင်ထူးဆန်းတဲ့စကားတွေကိုနတ်သားကပဟေတိပု္ပ္ပစာတွေလာမေးသွားတော့သူ့ကောင်းထဲမှာသိချင်နေတယ်နန္ဒမိုးတော့အနည်းရောက်ထာတဲ့တရားရည်နဲ့မြတ်စွာဘုရားထံချင့်ကပ်ပြီးတော့ဟောဒီပေလိပု္ပ္ပစာကိုအဖြေရှာတော့မှာပဲလို့တညာလုံးတောင်ပူကြီးအကြောင်းစဉ်းစားရင်နန္ဒလင်းသွားခဲ့တယ်ရှင်ကုမာရကတ္တပ။အဲဒီရှင်ကုမာရကတ္တပဆိုတာဟာပမာပုဂ္ဂိုလ်တော့မဟုတ်ဘူးပါရမီအရင်တန်ရှိသေးတဲ့ပုဂ္ဂိုလ်တပါသူရဲ့ဘဝဇာတ်လမ်းကလည်းပဲတော်တော်ထူးဆန်းတယ်လို့ပြောအောင်သူကဘိက္ခုနီမတအူးရဲ့သားအနေနဲ့လာဖြစ်အဲ့ဒီဘိက္ခုနီမဆိုတာလဲ
ပစ္စည်းဥစ္စာချမ်းသာတဲ့တထေသမီးတယောက်ပဲသာသနာ့ဘောင်ဝิญဉ်နာသူကမြာသာသနာ့ဘောင်ဝิญဉ်တော်လဲမိဘနှစ်ပါးကခွင့်မပြုဘဲနဲ့အိန္ဒယသာချပေးလိုက်အိန္ဒယသာအတင်းချပေးလိုက်တဲ့အခါကျတော့ဒီမျိုးသမီးလေးဟာသူ့ရဲ့အိရှင်ယောက်ျားကိုတောင်းတပန်ပန်လုပ်ပြီးသာသနာ့ဘောင်မရအရာသူဝင်ခဲ့တယ်အဲ့လိုဝင်ခဲ့တဲ့အချိန်မှာဘာဖြစ်လာသလဲလို့ဆိုလို့ရှိရင်သူ့ရဲ့ဝမ်းမှာကိုဝန်လေးကပါလာမတိပဲနဲ့ပါလာခဲ့ရဘိက္ခုနီမကွာရောက်တဲ့အခါကျတော့မှတဖြည်းဖြည်းဒီဇာလန်းကပေါ်လာတော့ရှင်ဒေဝရရဲ့အသင်ပင်ဖြစ်တဲ့ဘိက္ခုနီမတွေကရှင်ဒေဝရစီတရင်ပို့တော့ရှင်ဒေဝရကလက်မခံဘူးမကောင်းတဲ့ရင်ကြော်စောမှဆောင်းလို့ဒီဘိက္ခုနီမကိုလူထွက်ပေးလိုက်ကြလို့ဒီလိုပြောဒါနဲ့သူကမြတ်စွာဘုရားစီသွားပြီးတော့ခွင့်တောင်းတယ်သူဟာဘိက္ခုနီမဝတ်လာတဲ့အချိန်ကနေစပြီးတော့သူ့ရဲ့ကိုချင်းသီလကလုံးဝပြည့်ပြားခြင်းမရှိပါဘူးဆိုပြီးတော့ပြောတဲ့အခါမြတ်စွာဘုရားကပတိနေရီကောသလမင်းကြီးတို့အနာတပင်တို့ဝိတာခါတို့ဒီအမှုကိစ္စကိုစစ်ဆေးခိုင်းတဲ့အခါကျတော့ဝိတာခါကအဆုံးဖြတ်ပေးတယ်ဒီမျိုးသမီးလေးဘိက္ခုနီဖြစ်လာတဲ့ရက်နဲ့တွေ့ချက်ပြီးတော့ကြည့်လိုက်တဲ့အခါအော်ဒီဘိက္ခုနီမလေးရဲ့ကိုချင်းတရားဟာမပြည့်ပြားဘူးလူဘွားကပါလာတဲ့ကိုယ်ဝန်မှလို့ဆုံးဖြတ်ချက်ရောက်လာတဲ့အခါမှာဘိက္ခုနီဘုရားနဲ့ကိုယ်ဝန်လွယ်ပြီးဒီသားကလေးဖွားမြင်ခဲ့ရတာသားကလေးဖွားမြင်ခဲ့တဲ့အခါကျတော့ဘိက္ခုနီမနဲ့ကလေးငယ်နဲ့မတင့်တယ်သေးတဲ့အတွက်ကြောင့်ကောသလမင်းကြီးကနန်းတော်ခေါ်ပြီးတော့မွေးထားတယ်ဒါကြောင့်လို့ကုမာရလို့ဆိုတဲ့နာမည်လေးမင်းသားဆိုတဲ့အဓိပ္ပာယ်လေးနဲ့ကုမာရအမည်နာမကသတ္တဝကုမာရသတ္တဝလို့ဆိုပြီးနန်းတော်မှာကြီးပြင်းခဲ့ရတယ်နောက်ဆုံးမှာသူ့ရဲ့ဘွားစာကြောင်းလေးကိုတီးတာနဲ့တပြိုင်တည်းတောင်ဝေကဖြစ်ပြီးတော့သာသနာပေါင်းဝင်လာခဲ့တယ်သာသနာပေါင်းဝင်လာတဲ့အခါကျတော့ရှင်ကုမာရကတ္တဝါလို့နာမည်ထင်ရှားတယ်ပေါ့အဲ့တော့ဒီပုဂ္ဂိုလ်လေးရဲ့အတိတ်ဆက်လမ်းကလည်းပဲအင်မတန်ထူးဆန်းတယ်ဒီရှင်ကုမာရကတ္တဝါဟာကတ္တဝမြတ်စွာဘုရားရဲ့လက်ထက်တော်ခါကလာမှာသာသနာနောက်ပိုင်းရောက်လာကတ္တဝဘုရားရဲ့သာသနာနောက်ပိုင်းရောက်လာတဲ့အခါကျတော့ကိုချင်းတရားတွေပြပြလို့ဘုရားသာသနာတော်ကြီးကကွယ်လူနီးပါးအခြေအနေရောက်လာတော့ယဟန်တော်ခုနှစ်ပါးဟာတံဝေကကြီးစွာဖြစ်ကြတယ်တံဝေကကြီးစွာဖြစ်ပြီးတော့တိုင်ပင်ကြတယ်မရှင်တို့မကြခင်နဲ့သာသနာကွယ်တော့မဲ့အနေထားမျိုးတွေဖြစ်နေပြီကိုချင်းတရားပြပြတဲ့ပုဂ္ဂိုလ်တွေအလုံးများလာပြီသာသနာမကွယ်ခင်တို့တွေအသက်ဆုံးပြီးတော့တရားဓမ္မကိုကျင့်ကြံကြိုးကုပ်အထောက်ကြရအောင်လို့တိုင်ပင်လိုက်တဲ့အခါကျတော့ရဟန်းတော်ခုနှစ်ပါးစိတ်ဓာတ်တူညီစွာရရှိပြီးတော့တောတွေထွက်လာကြကြအဲ့တော့ထဲမှာသူဗမာပြည်ရဲ့ပုပ်ပါတောင်လိုဟာမျိုးပေါ့လေမတ်မတ်ဆောက်ဆောက်ကျောက်တုံးကြီးတစ်လုံးမတ်မတ်ဆောက်ဆောက်နဲ့တောင်ပေါ်မှာတက်နေတဲ့အဲ့ဒီတောင်ကြီးကိုလေကားထောင်ပြီးတော့တက်လိုက်ကြတောင်ပေါ်ရောက်တဲ့အခါကျတော့အကြီးဆုံးကိုတော်ကဩဝါဒပေးတယ်ဒီဩဝါဒလေးကလည်းအလုံးမှတ်သားစရာကောင်းတယ်တောင်ပေါ်လက်ရောက်ပြီးတဲ့အခါအကြီးဆုံးကိုတော်ကပြောတယ်တို့လေကားထောင်ပြီးတော့ခုတောင်ထဲရောက်ပြီကိုတော်တို့အလုံးသဘောတူမယ်ဆိုလို့ရှင်ဟောဒီလေကားကိုလှည့်ပြလိုက်လေကားကိုလှည့်ပြီးတော့ပြစ်လိုက်လို့ရှင်အဲ့ဒီတောင်ပေါ်ကပြန်ဆင်းဖို့ဆိုတာတို့မှအခွင့်အလမ်းရှိတော့အင်မတန်မြင့်တဲ့ကြောက်တုံးကြီးတောင်ထဲကြီးပေါ်ရောက်နေကြတယ်အလုံးသဘောတူကြလားဆိုတူပါတယ်ဆိုပြီးတော့သူတို့တက်လာတဲ့လေကားကိုလှည့်ပြလိုက်ကြလက်ပြပြီးတော့အကြီးဆုံးကိုရောကြီးကဆုံးမဩဝါဒပေးတယ် ငါရှင်တို့တဲ့ဖျားပွင့်နဲ့အချိန်နဲ့ကြုံဖို့ဆိုတာအမှန်တမ်းမှခဲနေဖျားပွင့်နဲ့ကြုံတဲ့အချိန်မှာအခုလိုတရားဓမ္မအပေါ်မှာယုံကြည်တဲ့တရားတရားရှိဖို့ဆိုတာလည်းအလွန်ခဲနေပေါ့မြတ်စွာဘုရားသာသနာနဲ့ခင်းပြီးဒုတိယတွေအသက်ရှင်လို့ဗာမတန်ဖို့ရှိမှာမဟုတ်ဘူးသာသနာနဲ့ကြုံတဲ့အချိန်လေးမှာတရားဓမ္မမကျင့်လိုက်ရလို့အခွင့်ကောင်းအခါကောင်းတွေလက်လွတ်ဆုံးရှုံးပြီးတော့တန်လျာထဲမှာတဝဲလည်လည်နဲ့ဆင်းရဲဒုက္ခတွေကြုံရတဲ့ဘဝတွေတို့များလာပြီဒါကြောင့်မို့လို့ဒီဘဝမှာတော့သက်ဆွန်ကြိုးပမ်းကမ္မထံတရားကိုအထုတ်ကြရအောင်လို့သုမဩဝါဒပေးတော့အလုံးစုံသဘောတူသဘောတူလေကားကြီးကိုတွန်းလှန်ပြလိုက်အဲ့လိုနဲ့ဒီအာဇာနီယဟန်တော်9ပါးဟာတောင်ထိပ်တက်ပြီးတော့တရားကျင့်လိုက်ကြတာအကြီးဆုံးကိုတော်ကမကြခင်အတွင်းမှာသူကယဟန်တာဖြစ်တော့ယန္တာဖြစ်သွားတော့တကောအဋ္ဌိပတ်နဲ့ဆုံးကံထွက်ပြီးဉာဏ်နဲ့ကိုယ်တော်တွေကိုဆန်းကျွေးတယ်ပေါ့သို့တော့ဉာဏ်နဲ့ကိုယ်တော်တွေကလက်မခံဘူးအရှင်တရားတပည့်တို့တရားထုံးမလို့လာတော့ကပရမသုံးတရားတူရသွားတဲ့ပုဂ္ဂိုလ်ကအစာရိစာရှာပြီးတော့ကျွေးရမယ်လို့တပည့်တို့စီမင်းစီကံမချရပဲဘူးအဲ့တော့အရှင်တရားရဲ့အစံတတိနဲ့အရှင်ဘုရားယဟန္တာဖြစ်သွားတာတပည့်တော်တို့ဝမ်းသာပါတယ်အရှင်ဘုရားဆောင်းခံကြွေးတဲ့ဆောင်းတပည့်တော်တို့မစားပါဘူးလို့ဆိုပြီးတရားဆက်အပ်တော့နောက်ဒုတိယကိုယ်တော်ကမကြဘူးအနာဂံအဆင့်ရောက်သွားအဲ့ဒီကိုယ်တော်ကလည်းအနာဂံဆိုတဲ့အဆင့်ရောက်သွားတဲ့အခါသူ့ရဲ့အစံတကိုယ်နဲ့ဆောင်းခံကြွလို့ဆောင်းခဲ့ပေဘောစဉ်ချုပ်ချင်ရတာတွေယူဆောင်လို့ဂျန်တဲ့ယဟန္တော်တွေကြီးတော်တွေကိုကြွေးဘယ်သူကမှလက်မခံကျန်တဲ့၅ပါးဟာမကြခင်ကအစာရိစာငတ်ပြတ်ပြီးတော့အသက်ဆွန့်ပြီးတရားဓမ္မအထုံးလိုက်ကြတာမကြခင်ကအဲဒီတောင်ထိပ်မှာပဲပြန်တော်မူသွားကြတယ်ယန္တာဖြစ်တဲ့ကိုယ်တော်ကတော့အဲဒီဘဝမှာပဲပြိဋ္ဌိဘံဆံသွားတယ်အနာဂတ်ဖြစ်တဲ့ကိုယ်တော်ကဘဝဆုံးသွားတော့ဘယ်ရောက်သွားတော့ဆိုပြမပြေရောက်သွားသုဒ္ဓဝါဒပြမဘုံမှာပြမကြီးဖြစ်သွားကျန်တဲ့၅ယောက်ကတန်တရားလဲလာလိုက်ကြတာကတ္တဝမြတ်စွာဘုရားလက်ထက်ကအခုလိုစွန့်စွန့်ဆာဆာတောင်ထိပ်မှာတက်ပြီးတရားကျင့်ခဲ့တဲ့ကိုယ်တော်တွေဘသူတွေလာဖြစ်ကြတော့ဆိုရင်တယောက်ကခန္ဓာရတိုင်းခုခေတ်ဆိုရင်ပါကစ္စတန်ပေါ့နော်ပါကစ္စတန်ကတက္ကစီလာဆိုတဲ့မြို့မှာခန္ဓာရတိုင်းကခန္ဓာရဘယင်တက္ကသိုလ်ဘယင်ကြီးပုဂ္ဂုတ္တတိဆိုတာလားဖြစ်တယ်အဲဒီပုဂ္ဂုတ္တတိမင်းကြီးကလည်းဗိမိတရမင်းကြီးထံကနေပြီးတော့တရားစကားတွေကြားရတာနဲ့ဌိနှံကိုစွန့်ပြီးသင်္ကန်းတစ်သိက်လွယ်ပြီးမြတ်စွာဘုရားရှိရလားတရားနာနောက်ဆုံးသူလည်းအနာဂံဖြစ်ပြီးတော့ဗြဟ္မပြည်ရောက်သွားပုဂ္ဂုတ္တတိနောက်တစ်ယောက်ကဘယ်သူလားဖြစ်တော့ဆိုရင်ဘာဟိယဒါရုစီရိယဘာဟိယဒါရုစီရိယဆိုတဲ့ပုဂ္ဂိုလ်လားဖြစ်ပြီးတော့မြတ်စွာဘုရားဆံတရားဟောဖို့တောင်းပန်ရင်းကနေဘုရားတရားဟောတာနာပြီးချက်ချင်းပဲရန်တာဖြစ်ပြီးသင်္ကန်းမောလေးရပြီးငမဲပြိဋ္ဌိဘံဆံသွားတယ်ပုဂ္ဂိုလ်နောက်တစ်ယောက်ကဘယ်သူဖြစ်တယ်လဲလို့ဆိုရင်တပိယဆိုတဲ့ပရပိုက်တစ်ယောက်လားဖြစ်တယ်နော်ကတ္တဝမြတ်စွာဘုရားလက်ထက်ကတရားဓုတရားမြတ်ရအောင်ရှင်းပြကြုတ်ကုတ်အထုတ်တဲ့မိတ်ဆွေတွေတန်မြာထဲမှာအမျိုးမျိုးဖုံဖုံ꿰ပြီးတော့အခုလိုဘဝအတိအထိရောက်သွားကြတယ်တတိယဆိုတဲ့ပြပိုက်ကလည်းနောက်ဆုံးမြတ်စွာဘုရားထံရောက်လာပြီးတရားဓမ္မနာယူပြီးသူလည်းရဟန္တာဖြစ်သွားနောက်တစ်ယောက်ကဘယ်သူတုန်းဆိုရင်ဘုရားမြတ်စွာလက်ထက်တော်မှာမင်္ဂမင်းသားဓပ္ပဆိုတဲ့ကိုတော်လေးလာဖြစ်တယ်။သူလည်းပဲ9နှစ်အရွယ်မှာသာသနာဝင်ပြီးတော့ရဟန္တာဖြစ်သွားအခု9ယောက်ယောက်ကဘယ်သူတုန်းဆိုရင်အခုကုမာရကတ္တဗာဆိုတဲ့ရှင်ကုမာရကတ္တဗာဆိုတဲ့ပုဂ္ဂိုလ်လာဖြစ်တယ်။အေးဒ
ောင်ထိတ်တက်ပြီးတရားထုတ်တဲ့ခြင်းကအနာဂတ်ဖြစ်ပြီးတော့မြတ်ကြီးရောက်သွားတဲ့ပုဂ္ဂိုလ်ကတငယ်ချင်းတွေကိုလိုက်ဆောင်းလျှောက်တယ်တငယ်ချင်းတွေကိုလိုက်ဆောင်းလျှောက်တယ်ကုမာရကတ္တဝအန္ဒဝနဆိုတဲ့သူကန်တော်ကြီးထဲမှာမိမအညာမကကမ္မဋ္ဌာန်းဘာဝနာပွားနေတော့သူနဲ့တင့်တော်တဲ့ကမ္မဋ္ဌာန်းတရားကိုနာရလို့ရှိရင်သူတရားဥတရားမြတ်ရမှာပဲလို့ဆိုပြီးတော့မြတ်တကောင်ကြော်တဲ့အခါမှာရှင်ကုမာရကတ္တဝစီလာပြီးဟောဒီပဟိလိစကားကိုပြောကြားသွားတာဖြစ်တယ်တငယ်ချင်းကလာခူတာထို့သူရဲ့ဘာဟိယဓာတုစီရိယလည်းပဲအယူဝါဒတွေမှားပြီးတော့သူကိုယ်သူယန္တာလို့ထင်နေတာဒီဒီမာကြီးကပဲဆင်းပြီးတော့လာပြောတယ်ကိုတူတဲ့မင်းမယန္တာဖြစ်ကိုအကျင့်လည်းမရှိဘူးမင်းဟာယန္တာလည်းမဟုတ်ဘူးတကယ်ယန္တာဖြစ်ခြင်းလို့ရှိရင်ဂေါရမမြတ်စွာဘုရားဆိုတာလောကပွင့်နေပြီအဲ့ဒီရောက်အောင်သွားမင်းမေးဖို့ရင်မေးဆိုပြီးသူကလမ်းညွှန်လိုက်လို့ဘုရားစီရောက်တော့တတိယပြပိုက်ကြီးဆိုလည်းပဲသူပြပိုက်အယူဆတွေနဲ့ပေါင်းပေါင်းမှမှဖြစ်နေတာသူကပဲလမ်းညွန်လိုက်လို့မြတ်စွာဘုရားစီရောက်လာအခုဒီကုမာရကတ္တဗမထေရမြတ်ကတော့သာသနာ့ဘောင်ဝင်လာပြီပဲလို့တရားဥတရားမြတ်မရနိုင်လေဘူးဝိပဿနာတရားချင့်တဲ့ကျိုးကိုအထုတ်သူနဲ့တင့်တော်တဲ့ဝိပဿနာလမ်းကြောင်းအကူအညီပေးတဲ့အနေနဲ့ဟောဒီဓမ္မကြီးပဲရောက်လာပြီးတဲ့အခါကျတော့ပဟေလိပု္ပ္ပာအနေနဲ့စကားတွေကိုပြောတော့တာကိုတော်ကြီးတဲ့တောင်ပေါ်ကြီးတစ်ခုရှိတယ်ဆိုပြီးတော့စချီပြီးတော့ပြောတော့အဲ့ဒီပဟေလိစကားတွေကိုမြတ်စွာဘုရားဆံသွားမေးပါမေးလို့ဟောဒီအဖြေရလို့ရှင်ကိုတော်ဒါလိုက်နိုင်ရမယ်ကမ္မထံတရားပဲမြတ်စွာဘုရားကလွဲပြီးတော့ဒီပဟေလိစကားကိုအဖြေပေးနိုင်တဲ့ပုဂ္ဂိုလ်မရှိဘူးလို့မှားသွားပြီးတော့ကြောက်ွယ်သွားတယ်။ဒါနဲ့ရှင်ကုမာရကတ္တဝါထူးဆန်းတဲ့ပဟလိစကားတွေကိုယူဆောင်ပြီးတော့မြတ်စွာဘုရားထံလာပြီးတော့မေးတယ်။မေးခွန်းပေါင်း15ချက်ရှိတယ်ပေါ့။မေးခွန်းပေါင်း15ချက်ဟာရှင်ကုမာရကတ္တဝါအဖို့တရားသူတရားမြတ်ရစေနိုင်တဲ့ဝိပဿနာချင့်စဉ်ဖြစ်လာတယ်။အဲ့ဒီမှာရှင်ကုမာရကတ္တဗာကမြတ်စွာဘုရားထံချင့်ကဝေရောက်ပြီးရှင်ဘုရားတဲ့ညသကောင်ကျော်မှာတပည့်တော်စီနတ်သားတယောက်ရောက်လာပြီးတဲ့အခါမှာဒီပေဟိလိစကားကိုပြောသွားပါတယ်ဗျာတဲ့အဲ့ဒီထဲမှာတောင်ပိုးဆိုတာဘာကိုပြောတာတုန်းခင်ဗျာသူပြောတဲ့ထူးခြားတဲ့တောင်ပိုးကြီးဆိုတာဘာပြောတာတုန်းဆိုတော့မြတ်စွာဘုရားကသူရဲ့မေခွန်15ပုဒ်ကိုတပုတ်ချင်းဖြည့်ပေးတယ်ချစ်သားယံတောင်ပို့ဆိုတာတခြားဟာမဟုတ်ဘူးတဲ့ဟောဒီရုပ်ခန္ဓာကိုယ်ကြီးကိုပြောတာရှိတရားချက်ခင်သူတော်စင်ပြိတ္တတို့ကိုယ်ခန္ဓာကိုကိုညံဆိုင်ပြီးတော့ရှိလူရည်ရဲ့ခန္ဓာကိုယ်ကြီးကတောင်ပို့ကြီးနဲ့တူတယ်တဲ့ခန္ဓာကိုယ်ကြီးကဘာနဲ့တည်ဆောက်ထားတယ်လဲဆိုရင်မဟာဘုတ်၄ပါးနဲ့တည်ဆောက်ထားတယ်။မဟာဘုတ်၄ပါးတည်ဆောက်ထားတဲ့အထဲမှာကြည့်ပေါ့။ပထဝီလို့ခေါ်တဲ့အတုံးခဲတွေပါတယ်။အာဘောဆိုတဲ့အရေးပြောနေတဲ့သဘောတွေစုစည်းထားတဲ့သဘောတွေပါတယ်။တေဇောဆိုတဲ့အပူငွေ့အေးငွေ့တွေပါတယ်။ဝါယောဆိုတဲ့၄သဘောတွေပါတယ်။ဒါကြောင့်မို့မြတ်စွာဘုရားကသတ္တမဟာဗုဒ္ဓကောအယံကာယောဟောဒီခန္ဓာကိုယ်ကြီးကဓာတ်လေးပါးနဲ့တည်ဆောက်ထားတာဓာတ်လေးပါးနဲ့တည်ဆောက်ထားတဲ့ခန္ဓာကိုယ်ကြီးကဘယ်ကနေစဆုစည်းလာတာတုန်းလို့ဆိုရင်မာတာပိဋကတံဘောမိခင်ဖခင်တို့ရဲ့ပုက္ကသောဏိတလို့ခေါ်တဲ့အင်္ဂလိပ်လိုတော့စပန်နဲ့အိုဗန်ပေါ့မိခင်ကြီးရဲ့တုတ်သွေးနဲ့အဲ့ဒီပုံမှာတရေခပြီးတော့ဟောဒီရုပ်ခန္ဓာကိုယ်ကြီးပေါ်လာတာတဲ့မွေးဖွားလာတဲ့အခါမှာလည်းပဲအစာအာဟာရတွေနဲ့ခန္ဓာကိုယ်ကြီးကိုကြီးထွားစေရတဲ့အဲ့ဒီ
ची ठा ला ले हरी लूरे ये योखना कोजी को बे टांबो जी लो प्योरा बाले कैसे ना ची में सरोचिने टांबो जी ने अनादरां दूर रे योखना कोजी मा अबाउ दिया ने शी रे नो यसी शी रे ना शी रे ना खाऊं शी रे पैसा शी रे सोला लो यसी ना ना ले या गोलू सोले खाना गो मा गोबाउ द्वारा अमावारी ने शी बीरो नीरो တကယ်ကိုချတောင်ပူကြီးနဲ့အနာဒရန်တူနေတယ်ပေါ့ဟုတ်ပြီလားဒီယုတ်ခန္ဓာကိုယ်ကြီးကိုတောင်ပို့လို့ဆိုတာတပည့်တို့ရဲ့ယုတ်ခန္ဓာကိုယ်ကြီးကတကယ်တောင်ပို့ကြီးပါပဲဒါလေးကနေဒီဆောက်ထားတဲ့ခန္ဓာကိုယ်ကြီးအဲ့ဒီတောင်ပို့ကြီးကညအခါကျတော့မိဂိုရီထွက်ပြီးတော့နေ့အခါမှာ မိလျံနေထွက်နေတယ်ဆိုတာကတော့ဘာလို့ဖြစ်ရတဲ့အေးတောင်ပေါ်ကြီးကညအခါမိကိုထွက်နေတယ်ဆိုတာဘာလို့ဆိုရင်လူတွေဟာညရောက်တဲ့အခါကျတော့နေ့မှာလုတ်ကန်ရမယ့်အလုတ်တွေတို့နေ့လယ်ကလုတ်ခဲတဲ့အလုတ်တွေတို့မတွေးကြဘူးလားတွေးပါဗျာဒါတွေအများရန်တွေးပြီးတော့စဉ်းစားနေကြတယ်လက်ချင်းကဘာလုတ်မဲ့တပည့်ခါဘာလုတ်မဲ့ ဒီကနေ့ဘာလေးလုတ်ခဲတယ်ဆိုပြီးတော့လုတ်ခဲတဲ့ကိစ္စတွေကိုတွေးနေတာအဲ့ဒီတွေးနေတာတွေဟာအခိုးတွေထွက်နေတာပဲလို့ဆိုလို့ရတယ်ဟုတ်ကဲ့မမလူတွေရဲ့စိတ်ကူးစိတ်တန်းတွေကညအခါမှာဆိုရင်လူတွေမှာတစ်ခါတည်းအိတ်တောင်မပြောဘူးတညာလုံးအတွေးတွေလွန်ပြီးအိတ်မပြောတဲ့လူရှိသေးတယ်မမဩော်ဒါတောင်ပို့တဲ့ကမိကိုတွေထွက်နေတာပဲညကတွေးထားတဲ့အတိုင်း နေ့ခါမီလီယံထွက်တယ်ဆိုတာဘာတော့ဗျာညကတွေးထားတာတွေနေ့လေကြတော့အကောင်အထည်မဖော်ဘူးလားပေါ်ပါဗျာအေးပြောစရာရှိတာတွေပါးစပ်နဲ့ပြောတယ်လုပ်စရာရှိတာတွေကိုတိလက်အောင်လုပ်တယ်ညကတွေးထားတွေနေ့လေကြတော့အကောင်အထည်ပေါ်နေတာဒါမီလီယံတွေလွတ်နေတာပဲလို့ဟောလူတွေရဲ့နေ့စဉ်ဘဝမှာစဉ်းစားကြည့်မယ်ဆိုလို့ရှင် တောင်ပို့ဆိုတာဘာမှအနစ်တာမရှိတဲ့အပေါ့အပေါ့တွေပါတဲ့အရာဝတ္ထုကြီးတစ်ခုပဲအဲ့ဒီထဲမှာမိကိုယ်တွေထွက်နေတယ်ဆိုတာအလုတ်ကိစ္စတွေလုပ်နေတာတွေးနေတာလုပ်ဖို့တွေးနေတာမိလျံတွေလွတ်နေတယ်ဆိုတာတွေးထားတဲ့အတိုင်းအလုတ်တွေလုံနေကြတာဟောဘဝကိုကိုယ်ဘဝကိုယ်ခန္ဓာကိုပြန်ကြည့်မယ်ဆိုရင်ဩတကယ်တောင်ပို့ကြီးပါလား တို့တွေညမှာတွေးပြီးတော့နေကြတော့အကောင်အထည်ဖောနေကြတာပါနားလို့ဆိုတဲ့ဒီသဘောတောင်ပို့တဲမှာယေရနာရှာဆိုတာကဘာကိုပြောတာလဲဆိုတော့ရှင်တရားရှာကိုမှတွေ့လို့ဆိုတဲ့အတိုင်းဝိပဿနာတရားအထုတ်ခြင်းလို့ရှင်ကိုယ်ခန္ဓာကိုပြန်ပြီးတော့မရှုရဘူးလားရှုပါဗျာရှုရတယ်အဲ့တော့တောင်ပို့ကြီးတဲမှာပြန်ပြီးတော့အနစ်ရှာကြည့်တာဒါပြည့်ဗျာတဲ့ဆရာတပည့် လာကြတယ်ဆရာဆိုတာဘာပြောတာတော့တပည့်ဆိုတာကတော့ဘာသူလဲဆိုတော့မြတ်စွာဘုရားကတောင်ပို့ကိုတူးဖို့လာတဲ့ဆရာဆိုတာဒီတောင်ပို့ကြီးကိုတူးပြီးတော့တောင်ပို့တဲကယရနာတွေ့အောင်လမ်းညွှန်မှုပေးနိုင်တယ်ဆိုတာတာမန်ပုဂ္ဂိုလ်ပြောတာမဟုတ်ဘူးတဲ့သုံးလောကထွတ်ထားမြတ်စွာဘုရားကိုပြောတာကြည့်လေအဲ့လိုမဟုတ်လို့ရှင်လူဘဝရဲ့အနှစ်သာရကိုအပြင်းမှာပဲသွားရှာနေကြတယ် ခန္ဓာကိုယ်ထဲမှာမရှာမိဘူးမှန်ပါလားမှန်ပါကြည့်လေလူတွေဘာတွေရှာနေတော့ဆိုနေ့စဉ်ရွှေတွေငွေတွေရှာတယ်ပတ်စံတွေရှာကြတယ်အလုပ်ရှာကြတယ်ပြောစရာတွေရှာကြတယ်မရှာကြဘူးလားရှာပါတယ်ဗျာအေးအပြင်းမှာရှာလို့တော့အနှစ်သာရဘာတစ်ခုမှတွေ့မှာမဟုတ်ဘူးတဲ့ခန္ဓာကိုယ်ထဲမှာရှာရမယ်တကယ်ယရနာအစစ်ကနော်အဲ့ဒါကြောင့်မို့လို့ တောင်ပူကြီးတွေမှာယန္တာရှာဖို့နန်းညွန်မှုပြုနိုင်တဲ့ဆရာဆိုတာဖရာပဲတဲ့။ဒါဖြင့်တပည့်ဆရာပြောတဲ့အတိုင်းလုပ်တဲ့တပည့်ဆိုတာဘာတော့လို့ဆိုရင်ယသောဖရာဟောထားတဲ့အတိုင်းလိုက်နာကျင့်သုံးမဲ့ကိုကျင့်တရားကိုလည်းဖြူစင်အောင်ကျင့်သုံးမဲ့။တမာရီတရားကိုလည်းပွားများအားထုတ်မဲ့ပညာကိုလည်းပဲထက်သန်စေမဲ့ဆိုတဲ့ တကယ်ကျင့်မဲ့ယောဂီပုဂ္ဂိုလ်ကိုတပည့်လို့ခေါ်တာတဲ့။ကဲဆရာတပည့်ဘာနဲ့အလုပ်လုပ်တုံးဆိုတောင်ပူကြီးမှာအလုပ်လုပ်ကြမယ်သူတို့။
ဒါပြင်ဗျာသူတို့ယူလာတဲ့လက်နဲ့ဆိုတာဘာပြောတာတော့ယဟန်လက်နဲ့ဆိုတာတခြားမဟုတ်ဘူးတဲ့အသိဉာဏ်ကိုပြောတာခန္ဓာကိုယ်ဆိုတဲ့တောင်ပေါ်ကြီးကိုတူးဖြူပြီးတော့ကြည့်တော့မယ်အနှစ်သာရယရနာကိုရှာတော့မယ်ဆိုလို့ချင်းနံပါတ်1အရေးကြီးဆုံးကဘာလို့ပညာတဲ့တောင်ပေါ်ကြီးကိုတူးဖြူတဲ့ကလက်နဲ့မပါပဲမတူးနိုင်တယ်လို့ပဲပညာမပါပဲနဲ့ဟောဒီရုပ်ခန္ဓာကိုယ်ကြီးအကြောင်းကိုသိနိုင်မှာမလား
သိနိုင်ပါဘူးဗျာ
မသိနိုင်ဘူးဒါကြောင့်မလို့လက်နဲ့ဆိုတာတခြားကိုပြောတာမဟုတ်ဘူးပညာပညာဆိုတာမဂ္ဂင်ရှင်းပါးတိုင်းမှာအအူးဆုံးလာတဲ့တမ္မာဒိဋ္ဌိပဲ right understanding ပေါ့ဟောဒီ right understanding မှာမရှိလို့ရှင်အလုံးလုံးပြီးဆိုရဲဟောဒီအသိဉာဏ်မရှိရင်ဘာမှလုပ်လို့မရဘူးတဲ့
မ
ှန်ဒါကြောင့်မလို့ကမ္ဘာတရားအထုတ်တော့မယ်ဆိုလို့ရှင်ဘယ်လိုအထုတ်ရမယ်ဆိုတဲ့အသိကမဆရဘူးလား
သာပါတယ်ဗျာ
ကမ္ဘာထံဆရာစီသွားပြီးတော့တရားကိုဘယ်လိုမှတ်ရတယ်ဘယ်လိုနားလည်ရတယ်ဆိုတာကိုအရင်သင်ညာတယ်နော
်မှန်ပါအ
ဲ့ဒါလို့အရင်သင်လိုက်တာကို right understanding ပဲနားလည်သွားပြီအေးအဲ့ဒီလက်နဲ့တောင်ပေါ်ကြီးကိုတူးဖြတ်ပြီးတော့ကြည့်တူးတယ်ဆိုတာတော့ဘာတော့ခရားတဲ့တူးတယ်ဆိုတာဘာလုံးဆိုတော့လုံးလဝီရိယအားစိုက်တာကိုပြောတာမဂ္ဂင်၈ပါးတဲ့ကသမ္မာဝါယမကျိုးစားအထောက်တယ်လက်နဲ့တော့ရှိပါတယ်မတူဘူးပညာတော့ရှိပါတယ်မကျိုးစားဘူးဆိုရပါမလား
ရပါဘူးဗျာ
အေးခန္ဓာကိုယ်လို့ဆိုရင်တောင်ပေါ်ကြီးကိုတူးဖြူကြီးဖို့ရအတွက်အသိဉာဏ်ဆိုရင်လက်နဲ့ရှိဖို့လိုတယ်ကျိုးပန်းအထောက်မှုဆိုရင်ဝီရိယရှိဖို့လိုတယ်ဟောဒါကမ္ဘာထားထုတ်တဲ့အခါဒါကြောင့်မို့တတိပဋ္ဌာန်တရားတော်မှာလည်းပဲမြတ်စွာဘုရားဟောထားတယ်မို့လားအတ္တပိသမ္မဇာနောတတိမဝိနည်းယောကိဝိသာဓမ္မနတံကာယေကာယနုပတိဝေရတိအတ္တပိသမ္မဇာနောတတိမဝိနည်းယောကိဝိသာဓမ္မနတံအတ္တပိဆိုဝိရိယရှိရကမ္မထထုတ်တဲ့ခါမှာပေါ့ပေါ့ရရအမ်းချုပ်ရဘူးဆိုတော့ခုခေတ်မှာဒီထိုင်းနေတာကိုပဲကမ္မထထိုင်တယ်လို့ယူဆကြမထိုင်ရင်ကမ္မထမဖြစ်ဘူးလို့ထိုင်ထင်နေက
ြ
မဟုတ်ဘူးကမ္မထာတိုင်တဲ့အခါမှာအရေးကြီးဆုံးကစေတသိကဝီရိယဆိုတဲ့စိတ်แท้ကကြိုးပမ်းအထောက်မှုကပိုအရေးကြီးတယ်ခန္ဓာကိုယ်အနေထားကဘယ်လိုပဲနေနေစိတ်တက်ကပြင်းပြင်းထန်ထန်ကြိုးစားနေဖို့လိုတယ်ဟုတ်ကဲ့ခန္ဓာကိုယ်အနေနဲ့ကတော့မအိပ်မနေလုံနေပါရဲ့စိတ်ကဟိုလွင့်ဒီလွင့်ဆိုလို့ရှိရင်ဓမ္မရဘူးเนาะမှန်ဒါကြောင့်မို့လို့စေတသိကဝီရိယကာယကဝိရိယဆိုတာခန္ဓာကိုယ်ကလှုပ်ရှားသွားလာနေတာ။အိုထိုင်နေဆိုရင်လည်းစိုးစိုးမြဲမြဲနဲ့တနာ ਈ နှစ်နာရီဒီလိုထိုင်နေတာ။ဒါကာယကဝိရိယ။ပို့ပြီးတော့အရေးကြီးဆုံးကစေတသိကဝိရိယတဲ့စိတ်အားတွေတွန့်ပြီးတော့ထားဖို့လိုတယ်တဲ့။တမဝယမဆိုတဲ့အဓိပ္ပာယ်ကဒါအတ္တပိလုံးလဝိရိယရှိရမယ်။လုံးလဝိရိယဆိုတာမယမနေကြိုးပမ်းအထောက်တာကိုပြောအကုသိုလ်တွေဝင်လာရင်မဝင်အောင်တားဆီးမယ်ဝင်သွားလို့ရှင်လည်းဖယ်ထုတ်ဖို့ကြိုးစားရမယ်ကုသိုလ်စိတ်တွေဝင်လာလို့ရှင်ထိုကုသိုလ်စိတ်တွေကိုတိုးပွားအောင်လုပ်ရမယ်ကုသိုလ်စိတ်တွေမဝင်လာသေးရင်ဝင်လာအောင်ကြိုးစားရမယ်ဝင်လာပြီးတဲ့နောက်တိုးပွားအောင်ကြိုးစားရမယ်ဆိုတဲ့တန်တပ္ပဒံတရား၄ပါးအဲ့ဒါနဲ့ကြိုးစားရမယ်ဒီနေရာမှာတူးတယ်ဆိုတာခန္ဓာကိုယ်ကြီးထဲမှာကြိုးစားပြီးတော့အာယုံစိုက်တာတဲ့ဟုတ်တယ်လား
မမ
ဒါကိုပြောတာတတိပ္ပဌာန်မှာလည်းထို့တူပဲကာယေကာနုပတိဝိရတိအတ္တပိကြိုးစားရမယ်ကြိုးစားတဲ့အခါမှာအယံလုံးလို့မရဘူးခန္ဓာကိုယ်ရဲ့အခြေအနေစိတ်အခြေအနေကိုအမြဲတမ်းနားလည်နေရမယ်ဒါကိုတံပဇာနောလို့ခေါ်တာပညာဉာဏ်အစဉ်မြဲရှိနေရမယ်ဒါကြောင့်မို့လက်နဲ့လည်းရှိရမယ်ကြိုးပမ်းအထောက်မှုလည်းရှိရမယ်။ဟောဆရာညွှန်ကြားတဲ့အတိုင်းတပည့်ဟာတောင်ပေါ်ကြီးကိုအသိဉာဏ်ဆိုတဲ့လက်နဲ့နဲ့ကြိုးပမ်းအထောက်မှုဆိုတဲ့ဝီရိယဒီနှစ်ခုပေါင်းပြီးတော့တူးဖြူပြီးတော့ခြေလိုက်တာ။တဘာဝအားဖြင့်ပြောမယ်ဆိုလို့ရှိရင်ဒါတရားစခန်းကိုစဝင်ပြီလို့ပြောတာနော
်။မှန်
။တောင်ပေါ်ဆိုတဲ့ခန္ဓာကိုယ်ကြီးကိုတူးဖြူပြီးတော့ခြေကြပြီ။
ပထမဆုံးလက်နဲ့ဖြစ်တဲ့အသိဉာဏ်ရအောင်လုပ်ရမယ်ပြီးရင်အသိဉာဏ်ရထားရထားတဲ့အတိုင်းချူပန်းရမယ်ခန္ဓာကိုယ်ကြီးထဲမှာဒီရုပ်ခန္ဓာကိုယ်ကြီးထဲမှာရှာကြည့်ရမယ်ကဲတူးဖြူပြီးတော့ရှာကြည့်လိုက်တဲ့အခါကျတော့အရှင်ဘုရားတကားကလန့်ကြီးတွေ့တယ်ဆိုတာဘာပြောတာတော့ဘုရားတဲ့ကလန့်ကြီးဆိုတာဘာခေါ်တာတော့ဆိုမြတ်စွာဘုရားကကလန့်ဆိုတာတခါတခြားပြောတာမဟုတ်ဘူးတဲ့မသိတဲ့အဝိဇ္ဇာကိုပြောတာဟောအဝိဇ္ဇာဆိုတဲ့မသိမှုကရှေ့ရနေပြီးတော့ပိတ်ဆည်းထားနိုင်လို့ရှိရင်ရှေ့ကိုတိုးလို့ရပါအောင်မလား
မရပါဘူးဗျာ
တကားတစ်ခုမှလည်းပဲတကားကိုကလန့်ချထားနိုင်လို့ရှိရင်ဝင်လို့ထွက်လို့မရတော့ဘူ
းမှန်ပါ
အတားအဆီးကြီးဖြစ်တယ်ထို့တူပဲတောင်ပေါ်နဲ့လာဒရန်တူတယ်ဟောဒီခန္ဓာကိုယ်ကြီးထဲမှာယရနာရှာတော့မယ်ဆိုလို့ရှိရင်ရှာလို့မရအောင်ရှေ့ကနေပြီးတော့အဝိဇ္ဇာဆိုတဲ့အမှန်မသိတယ်ကလန့်ကြီးခန့်နေတယ်ဒါကိုအမှန်မသိတာတုံးဆိုရင်ဒုက္ခဆိုတာကိုအမှန်မသိဘူးဒုက္ခလို့ထင်နေတယ်ဒုက္ခသမုဒယကိုအမှန်မသိဘူးသူပါသူဖြစ်တယ်သို့မဟုတ်ဘုရားဖန်ဆင်းလို့ဖြစ်တယ်လို့ထင်နေတယ်ဒုက္ခនិရောဓဒုက္ခတွေချုပ်ငိမ့်သွားတဲ့နိဗ္ဗာန်ရှိတယ်ဆိုတာမှန်မသိဘူးဒုက္ခនិရောဓဂါမိနိပฏิပဒာဒုက္ခချုပ်ရသို့ရောက်ကြောင်းအချင်းဆိုတာကို तू မသိဘူးတဲ့အဲ့ဒါတွေကိုအကုန်လုံးရှေ့တိုးလို့မရအောင်ဂလန့်ချထားလိုက်တယ်လို့ပိတ်ဆည်းထားတာဒါကြောင့်မို့လို့တကားကလန့်ကြီးဆိုတာတခြားဟာပြောတာမဟုတ်ဘူးအဝိဇ္ဇာကိုပြောတာ။ဟောတရားအထုတ်နေတဲ့အခါမှာရှေ့ကိုမတိုးနိုင်ဘူးဆိုလို့ရှင်ပိတ်ဆီးထားတဲ့တကားကလန့်နဲ့အလားတကံတူတဲ့အဝိဇ္ဇာတရားဖယ်ရှားပြစ်ဖို့လိုတယ်။ဒုက္ခကိုဒုက္ခလို့မြင်အောင်ကြိုးစားရမယ်။ဒုက္ခဖြစ်ကြောင်းသမုဒယသစ္စာကိုသမုဒယသစ္စာလို့မြင်အောင်ကြည့်ရမယ်။ဒါတွေမမြင်ဘူးဆိုလို့ရှင်အဝိဇ္ဇာကပုံနေသေးတယ်။ဟုတ်ကဲ့
။အမ
ယရနာကိုရှာတွေ့ဖို့မဖြစ်နိုင်ဘူးတဲ့။ဒါကြောင့်မို့ဒီဥပမာကိုပေးတာ။အဲ့တော့ဒီအဝိဇ္ဇာကိုတကားကလန့်ကြီးကိုဖယ်ပြစ်လိုက်လို့ဆိုတာအမှန်မသိတဲ့အဝိဇ္ဇာတရားကိုလက်ခံမနေနဲ့ဖယ်ပြစ်လိုက်။ဘာနဲ့ဖယ်ရမလို့ဆိုအတိကျံနဲ့ဖယ်ရ။ဒုက္ခအကြောင်းမသိသေးရင်ဘာလို့မလို့သိအောင်သင်ရမယ်။ဒုက္ခသမုဒယဆိုတာမသိသေးဘူးဆိုရင်သိအောင်လုပ်ရအောင်သိအောင်လုပ်ခြင်းဟာဒါဖယ်ရှားခြင်းပဲတဲ့နော
်
အဲ့ဒါလို့ဖယ်ရှားလိုက်လို့လက်တွေ့သိလာပြီဆိုတော့ချင်းကလန့်ကြီးဖယ်လိုက်တဲ့အခါမှာရှေ့မှာဘာသွားတွေ့ပြန်တယ်လို့ဆိုတော့ဖားကလေးသွားတွေ့လိုက်အရှင်ဘုရားတဲ့ဖားကလေးတွေ့တယ်လို့ဆိုတာဖားဆိုတာဘာပြောတာတော့ဘုရားဖားဆိုတာတခြားမဟုတ်ဘူးကမ္မထတရားအထုတ်တဲ့အခါမှာယောဂီပုဂ္ဂိုလ်ကြီးချိအသိဉာဏ်နဲ့ချူပန်အထုတ်မှုချိလိုက်လို့တရားဓမ္မအာယုံပြုနိုင်တဲ့အနေအထားလေးရှိလာပြီဆိုလို့ရှိရင်ဘာဖြစ်တော့ဆိုရင်နာရာကျင်နာကြိုက်တာခဲတာတွေကြာရှည်ထိုင်တော့ပေါ်မလာဘူးလား
ပေါ်လာပါခင်ဗျာ
ပေါ်လာတဲ့အခါကျတော့နာရာကျင်နာကြိုက်တာခဲတာတွေပေါ်မှာစိတ်ထဲမှာခံမြင်တာတွေမဖြစ်လာဘူးလား
မှန်ပါ
ဒီအာယုံပေါ်မှာတမုန်တီရွန်ရှာတဲ့ကောထလို့ဆိုတဲ့ဒေါသတဘာဝတရားပေါ်တာပဲဒုက္ခပေါ်မှာဒေါသဖြစ်တာဟုတ်ကဲ့လား
မှန်ပါအ
ဲ့ဒါဒေါသဖြစ်တာပဲခန္ဓာကိုယ်ကသိနာနေတယ်တရားထိုင်လို့သိနာနေတယ်ဆိုရင်အဲ့ဒီနာတဲ့ဟာပေါ်မှာချိတ်မိတ်ပြီးတော့ခံစားရတာစိတ်ထဲမှာမချေမချမ်းဖြစ်လာတာဒါဒေါသပဲ
မှန်
ကြည်လာလေလေဒီဒေါသကပြင်းထန်လာလေလေဒါကြောင့်မို့လို့ဥဒ္ဓမာယိကဖားတဲ့သွားပြီးတော့မထိလိုက်နဲ့ထိလိုက်ရင်ဒီဖားကဖောင်းလာနောက်တစ်ခါထိပိုဖောင်းတယ်နောက်တစ်ခါထိပိုဖောင်းတယ်နောက်ဆုံးကြတော့တစ်ခါလေဖားကြီးကအကြီးကြီးဖြစ်လာထို့တူပဲဒေါသဟာလည်းပဲရော့သွားတယ်မရှိဘူးတဖြည်းဖြည်းဒေါသရဲ့သဘောတရားကကြည့်လေပထမဆုံးစိတ်ထဲမှာအလိုမကျဘူးဆိုလို့ရှိရင်မျက်မှောင်ကလေးကျုပ်သွားမျက်ကြောလေးတင်းသွားမကြည်ဘူးဆိုရင်ဘာဖြစ်လဲဗဇက်ကလှုပ်လှုပ်လှုပ်လှုပ်ဖြစ်လာ
မှန်ပ
ါဒီတည်းမကြည်ဘူးဆိုရင်သူကဘာဖြစ်တော့ဖားဖောင်းလာတယ်လို့ပဲတဖြည်းဖြည်းဗဇက်ကတခုပြောတော့တာမှန်ပ
ါ
ဆဲတာရဲတာလှုပ်လာ အဒါနဲ့မကြည့်ဘူးဆိုရင်ထပ်ဖောင်းလာပြန်တယ်ဘာဖြစ်တုံဆိုရင်ဒုက္ခိုင်းလာတယ်ဓာကိုင်းလာတယ်နောက်ဆုံးဒီတယ်မကြည့်ဘူးဆိုရင်ရိုက်တယ်နဲ့တယ်ဟုတ်ကဲ့လား
မှန်ပါဗျာ
ဒေါသကလည်းအဲ့ဒီလိုပဲဟာတခါထိဖောင်းလာတယ်လို့ပဲဒေါသကလည်းတဖြည်းဖြည်းအချိန်တက်လာတယ်လို့ဒီလိုဆိုလို့
မှန်ပါအ
ဲ့တော့ကမ္မဋ္ဌာန်းတရားအထုတ်နေတဲ့ပုဂ္ဂိုလ်တွေဟာလုံလဝီရိယကျိုးပန်းအထုတ်ရင်ဝိရိယဓာတ်ကိုမခံနိုင်တဲ့အခါစိတ်ထဲမှာခံပြင်းတဲ့ဒေါသတွေဖြစ်လာတတ်တယ်။ဒါကြောင့်မလို့အဲ့ဒါကိုကြော်လွှားနိုင်အောင်ကြိုးစားဖယ်ရှားပြလိုက်လို့ဆိုတော့ဒါတွေကိုအာယုံမပြုတ်ပဲနဲ့တိခံတဲ့စွမ်းအားနဲ့တိခံတဲ့စိတ်မွေးပြီးတော့ထိုဒေါသတွေကိုဖယ်ရှားပြရမယ်
။မ
ှန်ပါ။ဟောဒါဥဒ္ဓမာယိကဆိုရင်ဖောက်ဖယ်လိုက်လို့ပြောတာ။ကဲကောင်းပြီ။ဒုက္ခတွေ့လို့ပဋိက္ခာလူတရားဆိုတဲ့ဒေါသကိန်းနေတာကိုမကိန်းရအောင်ဟာနဲ့အလားတရာတူတဲ့ဒေါသကိုဖယ်ရှားလိုက်နိုင်ပါပြီတဲ့။ဘာတော့တွေ့ပြန်နှုံးလို့ဆိုတော့အရှင်ဘုရားတဲ့လမ်းနှစ်ခွတွေ့တယ်လို့ပြောပါတယ်။တောင်ပေါ်ကြီးထဲမှာလမ်းနှစ်ခွသွားတွေ့တယ်။အဲ့ဒီလမ်းနှစ်ခွဆိုတာဘာခေါ်တာတုံးဘုရားဆိုတော့ချစ်သားရန်လမ်းနှခွဆိုတာတခြားမဟုတ်ဘူးတရားအထုတ်လာတဲ့အခါကျတော့လူတွေကတမာရီလေးနည်းနည်းရလာလို့ရှိရင်ဩငါတရားဓုတရားမြတ်ရပြီလို့ထင်လာတခါတရားအစင်မပြေတဲ့အခါကျတော့ငါတရားထုတ်တာဟုတ်မဟုတ်ကလားတကယ်ရောမဲ့ဖို့နေပါဆိုတာအကျိုးရှိရလားဆိုတဲ့အတွေးတွေလည်းဝင်လာပြီတခါတရံကျတော့တမာရီလေးကောင်းလာလို့ခန္ဓာကိုယ်ကအနည်းအောင်လေးတွေပေါ်လာလို့ရှင်ဟာမတရားဖို့တရားဆိုတာဒါပဲလို့ဆိုပြီးတော့မှမရင်ရင်ဆွဲလန်းတော့တာလည်းရှိတယ်ဆွဲသွားကြတဲ့ကလမ်းကြောင်းလွဲမသွားပေဘူးလား
လွဲသွားပါလားဗျာ
လွဲသွားတယ်အဲ့ဒါကြောင့်မို့လို့တရားဓမ္မနဲ့ပတ်သက်ပြီးတော့တန်တရားဝင်စရာတွေဖြစ်လာတယ်လမ်းကြောင်းလွဲသွားတယ်ဆိုတာဘုသူ့ရဲ့လက်ချက်လဲလို့ဆိုတော့ဝိသိကိစ္စရဲ့လက်ချက်ပဲဝိသိကိစ္စဆိုတာစဉ်းစားလိုက်တာနဲ့ပဲဆုံးဖြတ်နိုင်စွာမရှိဘူးဒါကမှန်ကန်တဲ့လမ်းလားဒါကမှန်ကန်တဲ့လမ်းမဟုတ်ဘူးလားဒါကတကယ်မဲ့ဖက်လားဒါကတကယ်မဲ့မဟုတ်ဘူးလားလို့ဆိုတဲ့စိတ်ထဲရဲ့ဒီနှလုံးနှစ်ခွအတွေးတွေယောဂီပုဂ္ဂိုလ်တွေမှာဝင်လာတတ်တယ်တဲ့ဒါကြောင့်မို့လို့အဲ့ဒါလမ်းနှစ်သွယ်နဲ့တူတယ်ဟိုဘက်လမ်းနိုင်ရမလားဒီဘက်လမ်းနိုင်ရမလားလို့စဝေးစဝါဖြစ်စေတတ်တယ်ဝိသိကိစ္စပေါ်လာလို့ရှင်လေတရားဓမ္မနဲ့ပတ်သက်ပြီးဇဝေဇဝါတွေဖြစ်ပေါ်စေတယ်။ဒါကြောင့်မို့ဒါလည်းဖယ်ပြစ်လိုက်လို့ပြောတာနော်။မှန်ပ
ါပ
ါ။ကဲဝိသိကိစ္စကိုဖယ်ဘလို့ဖယ်မလို့ဆိုလို့ရှင်တရားဓမ္မကိုရှင်းရှင်းလင်းလင်းသိအောင်မေးမြန်းရတယ်ဆရာသမားထံချင်းကပ်ပြီးတော့မေးမြန်းရတယ်စုံစမ်းရတယ်။ဘုန်းကြီးတို့တီဟိုနေတော့အမျိုးသမီးတယောက်ကလာမေးတယ်သူတရားထိုင်လိုက်တဲ့အခါမှာတဲ့သိပြီးတော့မကြဘူးတမာရီလေးရသွားတာနဲ့တပြိုင်တည်းသူ့ရဲ့အသိစိတ်တွေလည်းချုပ်သွားတယ်ရုပ်ခန္ဓာကိုယ်ကြီးလည်းပျောက်သွားတယ်အဲ့ဒါဟာနာမရူပနိရောဓနာမ်လည်းချုပ်သွားတာရုပ်လည်းချုပ်သွားတယ်ဘာမှမသိတော့ဘူးတဲ့အဲ့ဒါဟာနာမရူပနိရောဓရုပ်နာမ်ချုပ်ငိမ့်သွားတာလားလို့သူကမေးတဲ့အခါကျတော့အဲ့ဒါရုပ်နာမ်ချုပ်သွားတာမဟုတ်ဘူးလို့ไอ้เปี่ยวตัวราไปขึ้นมั้ยหรอทีนะมิตรได้ล้วนพี่แล้วไอ้เปี่ยวตัวรา तू บ่มาไม่ติดหรอกดิแม้กูนิพพานยาได้เสร็จปุ๊กกูอ่ะไม่ติดห่าหมอติดရှင်းရှင်းนี่ तू ล้านจองห่า तू ติดนี่แหละ तू เนี่ยขันธ์ธรรมนี่อกลงติดนี่แหละหอกกะล่ะเตยธรรมโหရှင်းရှင်းเล่นๆเมียนปิญญ์ပြီးတော့ลาเลยชุบตัวราโหแล้วเมียนอ่ะเลยผิดลาราแล้วเมียนอ่ะมั้ยအခုကသူကဘာမှမဖြစ်တော့ဘူးနဲ့ဘာမှမရှိတော့ဘူးချုပ်သွားတယ်ဆိုတဲ့ကဒါအိပ်ပျော်သွားတာပဲဖြစ်မှာပေါ့ဟုတ်ပါဘူးဟိုအဲ့ဒါမျိုးတွေကြုံတွေ့ရတတ်တယ်တဲ့ဒါကြောင့်မို့လို့ဒီဝိသိကိစ္စဆိုတဲ့တရားကိုဖယ်ရှားပြစ်လိုက်လမ်းနှခွနဲ့အနာဒရံတူနဲ့ဒါကိုဖယ်ရှားပြစ်လိုက်လို့ခန္ဓာကိုယ်ထဲမှာဒါမျိုးတွေတွေ့နိုင်တယ်လို့ပြောတာနော်မှန်ပါဗျ
ာ
ကဲကောင်းပြီလမ်းနှခွကိုဖြတ်ကျော်လိုက်လို့ဖယ်ရှားလိုက်နိုင်ပြီဆိုတဲ့အခါမှာဘာတွေ့မှာတုံးလို့ဆိုတော့သတ္တရေစစ်ကြီးတွေ့တယ်လို့ပြောတယ်ဗျာအဲ့ဒီသတ္တရေစစ်ဆိုတာဘာကိုပြောတာလဲဆိုရက်ဆော့ဗျာက ချက်သားယဟန်နဲ့စัจญาရေစစ်ဆိုရတခြားပြောတာမဟုတ်ဘူးတဲ့နိဝရဏတရား၅ပါးကိုပြောတာကဲတရားဖြစ်ခင်တိဝဇဉ်ပြိတ္တတို့စဉ်းစားကြည့်တရားအထုတ်နေတဲ့အချိန်မှာနိဝရဏတရားတွေပေါ်လာတတ်တယ်နော
်
နိဝရဏတရားတွေကပေါ်လာတတ်တယ်တရားအထုတ်လို့ကောင်းလာပြီဆိုလို့ရှိရင်လည်းတမာရီရလာပြီဆိုရင်လည်းအဲ့ဒီပုံမှာတွေ့တာမှုဆိုတာတွေပေါ်လာတတ်တယ်အဲ့ဒါကလောဘတရားထုတ်လို့အဆင်မပြေဘူးဆိုလို့ရှိရင်စိတ်အလုံးမကျမှုတွေပေါ်လာတယ်အဲ့ဒါကပြပါဒဒီထက်ကနေပြီးတော့တရားထုတ်လို့အိတ်ချင်းငိုင်းပြီးလာပြီးဌိနမိတ်တာပေါ်လာတယ်ဩစိတ်ဓာတ်တွေဆုံးနေလာတဲ့ဆိုရင်ဒါဌိနမိတ်တာဒီဝရဏပေါ်လာတတ်တယ်နောက်စိတ်တွေကတမာရိအာယုစိတ်လို့မရဘဲနဲ့စိတ်တွေလွင့်ပြီးတော့စိတ်တွေထဲမှာဟိုတွေးတီတွေးပူပန်မှုလေးတွေပေါ်လာတတ်တယ်ဆိုရင်ဒါဥဒ္ဒစ္စကုတ်ကုစာတဏှာတွေဝင်လာပြီဆိုလို့ရှိရင်ဝိသိကိစ္စလို့ခေါ်တယ်និဝရဏတရား၅ပါးလို့အဲ့ဒီនិဝရဏတရား၅ပါးဝင်လာလို့ရှိရင်တော့ရှိသမျှစုဆောင်းထားတဲ့ခဏကအတိညာဏ်တို့တမာတိစွာအားတွေတို့စိတ်စွာအားတွေကုသိုလ်တရားတွေအားလုံးယိုထွက်သွားသဗ္ဗရေစစ်ထဲမှာလောင်းပြီးတော့ထိမ့်လိုက်လို့ရှိရင်ရေတွေအကုန်ယူကြမတော်ဘူးလား
ရပါပါတယ်ဗျာ
ရေစစ်ဆိုတာအပေါ်ရေလောင်းလိုက်တာနဲ့တကယ်နဲ့အကုန်စစ်ထုတ်လိုက်တာရေတွေအကုန်ထွက်သွားတာဟုတ်ကဲ့မှန်ပါ
ပါဗျာ
ရေတွေတစ်စက်မှမကြံတယ်လို့ပဲရေစစ်နဲ့ခံလိုက်ရင်ရေကတစ်စက်မှမကြံတော့တယ်လို့ပဲនិဝရဏတရား၅ပါးဆိုတဲ့ဒီအတွေးတွေခန္ဓာကိုယ်ထဲမှာစိတ်ထဲမှာပေါ်လာလိုက်တာနဲ့တကယ်နဲ့ကုသိုလ်တရားတွေဟာဘာမှမကြံအောင်အလုံးယူကြသွားတယ်။ဟောတရားထုတ်တဲ့အခါမှာလည်းပဲဒါအမတန်တတိထားရမယ်။စัจญาရေစစ်ဆိုရင်လာတတ်တယ်တဲ့။ဟုတ်ကဲ့လား။မှန်ပ
ါပါဗျာ
။ယောဂီပုဂ္ဂိုလ်တွေအထူးသဖြင့်တော့တရားကြကြထိုင်လို့ရှိရင်အလားဆုံးစัจญาရေစစ်ကတော့ဘာလဲလို့ဆိုရင်ဌိနမိတ်တာပဲ။နော်။မှန်ပ
ါ
ပါ။ဒါကြောင့်မို့တချို့ယောဂီပုဂ္ဂိုလ်တွေဆိုရင်ထိုင်ရင်အိတ်တက်သွားတယ်။ဟောထိုင်ရင်အိတ်ကွာအဲ့ဒါဖြစ်သွားတာနဲ့တကယ်နဲ့ခုနတမာရီစွမ်းအားရရောဘာရောအကုန်လုံးပျောက်ွယ်သွားအသိပညာနဲ့အားနည်းသွားဒါကြောင့်မလို့စัจญาရေစစ်ဆိုတာတခြားပြောတာမဟုတ်ဘူးတဲ့និဝရဏတရား၅ပါးလောဘဖြစ်တယ်လောဘမဖြစ်ရင်ဒေါသဖြစ်မယ်အာယုန်တစ်ခုပေါ်မှာစိတ်ဆုံးနေလာတဲ့ဌိနမိတ်တာဖြစ်မယ်လွင့်ပြန်နေတဲ့ဥဒိစ္စစိတ်ထဲမှာပူပန်လာတဲ့ကုတ်ကုတ်ဆာကိုလှုပ်တာမအောင်မြင်ဘူးဆိုရင်ကုတ်ကုတ်ဆာပဲ
။
ဟောဘလောက်ကြိုးစားရတဲ့လည်းငါတမာရီတောင်မရပါလားလို့ဆိုတာဒါကုတ်ကုတ်ဆာ
။
ဟုတ်ကဲ့လား ။ငါတဏှာကြီးထိုင်တာတောင်မှပဲ10မိနစ်လောက်တောင်မမိပါလားလို့ဖြစ်လာရင်ဒီလိုအတွေးလေးဝင်လာရင်ဒါကုတ်ကုတ်ဆာလို့ခေါ်တယ
်
။ဘာဖြစ်လို့ကြိုးစားရတဲ့လည်းငါဘာဖြစ်လို့မရတာလဲလို့အတွေးဝင်လာရင်ဒါကုတ်ကုတ်ဆာ။ကဲငါလုံးနေတဲ့လမ်းမှန်မှန်မှန်ပါမလားတကယ်ဖရာတရားဖရာဟောခဲ့တယ်ဆိုတဲ့နီလန်ရောတကယ်ဟုတ်ပါမလားဆိုတဲ့အတွေးလေးတွေဝင်လာလို့ရှိရင်ဝိသိကိစ္စပဲအဲ့ဒီအတွေးတွေဝင်လာပြီဆိုတာနဲ့တကယ်လည်းရှိသမျှဟာတွေအကုန်ကုန်သွားပြီမှန
်ပါ
စัจญาရေစစ်ထဲလောင်းထဲလိုက်တဲ့ကရေတွေဝေါကနဲ့ထွက်သွားတယ်လို့ပဲကုသိုလ်စိတ်တွေအားလုံးအခြေအနေကောင်းနေတာလျော့ကျသွားတယ်ဒါကြောင့်မို့တောင်ပေါ်ထဲမှာစัจญาရေစစ်တွေ့လို့ရှိရင်ဖယ်ရှားပြည့်တယ်ဟုတ်ကဲ့လားစัจญาရေစစ်ကိုမဖယ်နိုင်ဘူးဆိုလို့ရှိရင်ဘာမှကြံမှာမဟုတ်ဘူးတဲ့ဒါကြောင့်မို့မြတ်စွာဘုရားကချက်တရားစัจญาရေစစ်ဆိုတာနိဗ္ဗာန်တရား၅ပါးကိုပြောတာကဲကောင်းပြီစัจญาရေစစ်ကိုဖယ်ရှားပြည့်လိုက်လို့နိဗ္ဗာန်တရားတွေကင်းသွားပြီဆိုပါတော့ဘယ်ပေါ်မှာအလုံးလို့ရတော့ဘယ်သူသွားတွေ့တော့ဆိုရင်ခန္ဓာ၅ပါးကိုသွားတွေ့တော်ဝကြီးကျူလိုက်တဲ့အခါဆက်ပြာရေစိတ်ကိုဖယ်လိုက်တဲ့အခါဘာသာတွေ့လက်ကြီးတစ်ကောင်သွားတွေ့လက်ကြီးဆိုတာတခြားမဟုတ်ဘူးတဲ့ခန္ဓာ၅ပါးဘာဖြစ်လို့လဲဆိုရင်လက်တစ်ကောင်မှာကြည့်ခေါင်းရှိတယ်ခြေထောက်နှစ်ဖက်ရှိတယ်လက်နှစ်ဖက်ရှိတယ်အဲ့ဒီ၅ခုပေါင်းလိုက်တဲ့အခါလက်ဟာဟွားတရားတွေတွေ့ရှားပြီးသွားလာနေတာမဖြစ်ဘူးလား
မှန်ပါမ
ှန်ပါနော်အဲ့ဒီ၅ခုစလုံးကိုအထဲထဲတွင်းပြီးတော့ချုပ်ထားလို့ရှိရင်လက်ရသွားလို့ရသေးရဲ့
မရပါဘူးခဗျာ
အေးခေါင်းကလည်းအပြင်ထွက်လာမယ်လက်နှစ်ဖက်ကလည်းအပြင်ထွက်မယ်ခြေထောက်ကလည်းအပြင်ထွက်မယ်ဆိုရင်ဟောလက်ကြီးမှာသွားလှသွားလာလှုပ်ရှားနေ တတ္တဝါတွေမှာလည်းပဲခန္ဓာ၅ပါးပေါင်းစပ်ပြီးလို့ရှိရင်လက်ကြီးလိုပဲလှုပ်ရှားပြီးတော့မနေဘူးလားန
ေပါလေခင်ဗျာ
အေးရူပခန္ဓာဝိရဏခန္ဓာသင်ညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာဆိုတဲ့ဟောဒီခန္ဓာ၅ပါးပေါင်းစပ်လိုက်တာနဲ့တပြိုင်နက်အင်နာဂျီဆိုတဲ့စွမ်းအားတွေရပြီးတော့စကားပြောတယ်တွားတယ်လာတယ်လှုပ်တယ်ရှားတယ်လက်ကြီးလိုမနေဘူးလားန
ေပါလေခင်ဗျာ
အေးဒါကြောင့်မို့လို့လက်ဆိုတာတခြားငါပြောတာမဟုတ်ပါဘူးတဲ့ခန္ဓာ၅ပါးကိုပြောတာပါဒီငါးခုပေါင်းစပ်လိုက်တာနဲ့တည်းတည်းနဲ့သွားလာလှုပ်ရှားမှုဆိုတာပေါ်လာတယ်အဲ့ဒီခန္ဓာ၅ပါးကိုတွေ့တာပြီးတော့မနေဘဲနဲ့ဖယ်ရှားပြီးတော့ပြစ်လိုက်ပါလက်ကြီးကိုဖယ်လိုက်လို့ဆိုတာခန္ဓာ၅ပါးပေါ်မှာတွေ့မနေနဲ့လို့ပြောတာเนาะ
မှန်ပါပ
ါရှင်လင်းမြတ်စွာဘုရားကရူပံဘိက္ခဝေနတုံမကံတံပဇေထတံဝောပိဟိနံဟိတယဒုက္ခယဘောဓတိချက်သားရန်တို့ရုပ်ခန္ဓာကြီးဟာသင်တို့ဟာမဟုတ်ဘူးလူတွေကထင်တယ်လေငါမျက်စိငါနာငါနှာခေါင်းငါခန္ဓာကိုယ်ငါစိတ်နဲ့ဒီလိုထင်ကြတယ်ဟုတ်လ
ား
မှန်ပါမြတ်စွာဘုရားကတော့မဟုတ်ဘူးတဲ့နတုမကံသင်တို့ဟာမဟုတ်ဘူးတဲ့တံပဇေထကိုယ်ဟာမဟုတ်တဲ့ဟာပေါ်မှာတွေ့တာပြီးတော့မနေကြနဲ့ဆွတ်လွတ်လိုက်လွတ်ထလိုက်လို့ပြောတာယုတ်ကြီးကငါမဟုတ်ငါမဟုတ်ဒီအတွက်ကြောင့်လွတ်ထတွေ့မထားနဲ့လို့ပြောတာเนาะလွတ်ထလိုက်ခန္ဓာ၅ပါးပေါ်မှာတွေ့ကပ်ပြီးတော့မနေနဲ့ငါဟာလို့တွေ့ပြီးတော့မထားနဲ့လွတ်ထလိုက်လွတ်ထလိုက်လို့ရှင်တံဟောပိဏဟိတယဒုက္ခယဝိတ္တိအဲ့ဒါမှာချမ်းသာဒုက္ခကိုရမှာဖြစ်တယ်တဲ့တွေ့ထားသမျှဘယ်တော့မှမရဘူးတဲ့ဒါကြောင့်မို့လို့လက်ကြီးတောင်ပေါ်တဲကလက်ကြီးတွေ့ရင်ဖယ်ပလိုက်ပါလို့ပြောတာအဲ့ဒါပြောเนาะ
မှန်ပါ
ခန္ဓာ၅ပါးပေါ်မှာတွဲမနေနဲ့ဖယ်လိုက်တဲ့ကဲလက်ကြီးဖယ်လိုက်တဲ့အခါကျတော့ပါသွားတွေ့ပြန်တော့ဆိုတော့ပါဠိဓာတ်နဲ့စင်္ကြတုံနဲ့သွားတွေ့ကြထူးထူးခြားခြားခန္ဓာကိုယ်ထဲမှာပါဠိဓာတ်နဲ့စင်္ကြတုံဒါတွေကဥပမာပေးပြီးတော့တင်စားထားတာเนาะ
မှန်
ပါဠိဓာတ်နဲ့စင်္ကြတုံဆိုတာဘာကိုပြောတာလဲလို့ဆိုလို့ရှိရင်အာယုံ၅ပါးကာမဂုဏ်တရားကိုပြောတာလူတွေကဘယ်ပေါ်မှာအလိခံနေရတော့ဆိုရင်အာယုံ၅ပါးနဲ့ပတ်သက်ပြီးအလိခံမနေရဘူးလား
အလိခံနေရပါဗျာ
အလိခံနေရတယ်ကြည့်လေမျက်စိကနှစ်သက်စရာအာယုံတွေးလိုက်လို့ရှိရင်လောဘဖြစ်လိုက်တယ်နားကနှစ်သက်စရာအတန်လေးကြားလိုက်ရင်လောဘဖြစ်လိုက်တယ်နှာခေါင်းကမွေးချိန်နဲ့အနံ့လေးရှူလိုက်ရင်လောဘဖြစ်လိုက်တယ်။လျှာကကောင်းမြတ်တဲ့အရာသာလေးစားလိုက်ရင်လောဘဖြစ်ပြန်တယ်။ခန္ဓာကိုယ်ကဣစ္ဆက်တဲ့အထိတွေ့လေးထိလိုက်ရင်လောဘဖြစ်လိုက်။လောဘဖြစ်လိုက်တဲ့ဆိုကြတဲ့ကအဲ့ဒီလောဘဆိုတဲ့ခိလေသာကအာယုံနဲ့ပေါင်းပေါင်းပြီးတော့လူရဲ့တဏ္ဍာမှာရှိတဲ့ကောင်းမြတ်တဲ့အရာတွေကိုနှီးပြနေတာနဲ့အတူတူပဲတဲ့။ဒါကြောင့်မို့လို့ဓာတ်နဲ့လူတွေဟာဘယ်မှာကြဆုံးပြီးတော့တတ္တဝါတွေကဘယ်မှာကြဆုံးပြီးဘယ်မှာအရှုံးပေးနေရလဲဘယ်မှာအသိခံနေရလဲဆိုရင်အာယုံ၅ပါးနဲ့ပတ်သက်လာလို့ရှိရင်ကိလေသာရဲ့အလိကိုခန်းနေကြရတယ်လို့ပြောတာနော်မှန
်
ပါဗျာဒါကြောင့်မို့လို့ရစီကမြင်ရတဲ့ရူပယုံနားကကြားရတဲ့တတ္တယုံနှာခေါင်းကနမ်းရှူရတဲ့ခန္ဓာယုံခန္ဓာကိုယ်ကလျှာကထိတွေ့ရတဲ့ရတ္တယုံခန္ဓာကိုယ်ကထိတွေ့ရတဲ့ဖွတ္တပါယုံဆိုတဲ့ဒီအာယုန်၄ပေါ်မှာတွေ့တံမှုဆိုတဲ့ကိလေသာနှစ်ခုပေါင်းပြီးတော့လူတွေကတောက်တောက်ဆင်းခံနေရတာဖြစ်သောကြောင့်စင်္တီတုံနဲ့တာလီတာတဲ့အဲ့ဒီနှစ်ခုဟာစင်္တီတုံနဲ့တာလီတာဖယ်ရှားလိုက်ပါလို့ဆိုတာအာယုန်၅ပါးကာမဂုဏ်တရားတွေကိုအဝင်မခံပါနဲ့လို့ပြောတာနော်မှန
်ပါဗျာ
တရားထုတ်နေတဲ့ကမ္ဘာဟောဒီအာယုံ၅ပါးကာမဂုဏ်တရားတွေကိုယ်တဏ္ဍာမှာမဖြစ်စေနဲ့ဖြစ်ရင်ကိလေသာရဲ့အလိခံရမှာပဲတေချာတယ်။ကဲကောင်းပြီ။အရှင်ဘုရားတဲ့စင်္တီတုံနဲ့တာလီတာဆိုတဲ့ကာမဂုဏ်အာယုံတရားတွေကိုဖယ်ရှားလိုက်နိုင်ပြီဆိုတော့ဘာသွားတွေ့တုံဆိုတော့နောက်ထပ်တွေ့တဲ့အရာတစ်ခုကတာဓိတာဓိဆိုတာပန်းငါးစီတဲမှာသွားဝေပြီးတုံးပြီးတစ်ပြီးတာအသားကိုပြောတာနော်မှန်ပါ
ဗျာ
အဲ့ဒီတုံးပြီးတစ်ပြီးတာအသားဟာ ဘာကိုဆုံးလို့ရတော့ဗျာတဲ့တာတိဆိုတာဘာကိုပြောတာလဲဆိုတာတိရဲ့သဘောကအသေးပဲနှမျိုးပေးထားတဲ့ထဲမှာထင်ရှားတဲ့အသေးပဲတစ်ခုကဘာလို့ဆိုရင်တာတိဆိုတာခြေထဲမှာထည့်လိုက်တယ်အမီးဘူးနဲ့ခြေထဲမှာထည့်လိုက်တယ်ဆိုရင်ထည့်တဲ့နေရာမှာသူကရှဲကနေကတ်သွားတယ်အဲ့လိုမျိုးလိုပဲတာတိဟာကြော်တဲ့အခါမှာမီးဘူးနဲ့ရှဲကနေကတ်သွားတယ်လို့ပဲလူရည်ရဲ့တဏ္ဍာမှာတာတိနဲ့အနာတရံတူတဲ့နန္ဒီရာဂတဲ့ခုကိပြောမှာဆိုရင်စူပါဂလူးလို့လည်းပြောလို့ရတာပေါ့နော်ပါဗျ
ာ
အာယုန်နေနဲ့တွေးလိုက်တဲ့အခါမှာကတ်ကတ်သွားတာဟာဘယ်သူကြောင့်ကတ်တာလို့ဆိုရင်တဏ္ဍာကြောင့်ကတ်တာနန္ဒီရာဂလို့ခေါ်တဲ့အာယုန်နေပေါ်မှာနှစ်သက်တယ်ဆွဲလန်းတယ်ဆိုတဲ့ဒီတဏ္ဍာရာဂစိတ်ကလေးဟာတဏ္ဍာရာဂလေးဟာအာယုန်နဲ့တွေ့ရင်ကတ်ကတ်ပြီးတော့သွားတာသွားတတ်တဲ့သဘောရှိတယ်ဒါကြောင့်မို့လို့တာတိဆိုတာတခြားဟာကိုပြောတာမဟုတ်ဘူးတဲ့နန္ဒီရာကတဏှာကိုအာယုန်ေပေါ်မှာတွေ့တာရတဲ့တဏှာကိုပြောတာဒါကြောင့်မို့ဒီဘက်စัจ java လည်းမြတ်စွာဘုရားဟောထားတာလေယာယံတဏှာပောနုဘဝိကနန္ဒီရာကသဟကတာအာယုန်ေပေါ်မှာသွားတော်ပြီးတော့တွေ့တယ်လေအသိဉာဏ်မြင်တဲ့ပုံမှာသွားတွေ့တယ်အဲ့ဒီနဲ့အဟောင်းတွေ့ရင်အဟောင်းကိုပယ်ပြီးအတိတ်ကိုသွားတွေ့ပြန်တယ်သူက
မှ
န်ပါဘူးဒါကြောင့်မလို့လူတွေဟာအတိတ်ကိုရှားနေကြတာနော်အတိတ်ကိုရှားတာအဟောင်းပေါ်မှာတွေ့တာမှုတွေရော့ပြီးတော့အတိတ်ကိုရှားနေကြတာအဲ့ဒီလိုရှားနိုင်တာဘယ်သူကြောင့်လို့ဆိုရင်နန္ဒီရာကပဲနှစ်သက်တယ်တွေ့တယ်ဆိုတဲ့ဟာအဲ့တော့အဲ့ဒီနန္ဒီရာကဟာကြည်ကမ္မဋ္ဌာန်းတရားအားထုတ်တဲ့အခါကျတော့ကမ္မကုံအာယုန်တွေကိုပယ်ဆွန့်လိုက်နိုင်တယ်ခန္ဓာတန်လျက်အဲဓာတ်နဲ့စင်္တီတုံနဲ့အနာသရံတူတဲ့အာယုန်၅ပါးနဲ့ကိလေသာတွေကိုဖယ်ရှားလိုက်နိုင်ပေမဲ့ဘာကကျန်းနေတုံးဆိုနန္ဒီရာဂဆိုတဲ့အတွေ့အတာလေးကကျန်းနေသေးတယ်ကြည့်ဘယ်ထိအောင်သူကလိုက်တုံးဆိုလို့ရှိရင်တရားဓမ္မအားထုတ်လို့တရားသူတရားမြတ်ကလေးတွေရလားသတ္တဗံပုဂ္ဂိုလ်ဖြစ်လာပြီဆိုပါစို့သတ္တဗံပုဂ္ဂိုလ်ဖြစ်လာတဲ့ပုဂ္ဂိုလ်ကလည်းသူ့ဘဝအခြေအနေလေးကိုသူတွေ့တာတဲ့စိတ်ကလေးပေါ်လာ။တာမန်ယောဂီပုဂ္ဂိုလ်လေးတယောက်ပဲရှိအောင်။အေးဒီကနေ့တရားထိုင်လို့ကောင်းလိုက်တာ။တမာရီတွေရလိုက်တာဆိုပြီးတော့အဲ့ဒီတမာရီပေါ်မှာမတွေ့ဘူးလား
။တွေ့ပါပါဗျာ
။တွေ့သွားတယ်။ဒီနေ့မှတ်လို့ကောင်းလိုက်တာဆိုပြီးတော့အဲ့ဒီမှတ်စိတ်ကလေးပေါ်မှာနောက်ထပ်ရချင်းတရားထုတ်လို့အတွေ့အကြုံအသိကလေးတွေတွေ့လာပြီဆိုရင်အဲ့ဒီအတွေ့အကြုံလေးတွေကိုမျှော်မှန်းပြီးတော့တရားထုတ်လို့ရှိကြတယ်လူတွေဟောအဲ့ဒါဘုသူရဲ့သဘောတုံးဆိုနန္ဒီရာဂရဲ့သဘောပဲနောက်ဆုံးကသူကဘယ်ကြည့်အောင်လိုက်တော့ဆိုရင်အနာဂံဖြစ်သွားလို့ရှိရင်အနာဂံပုဂ္ဂိုလ်ဒီသူ့ရဲ့ဝိပဿနာသူ့ရဲ့အသိဉာဏ်လေးပေါ်မှာသူကတွေ့တာမှုတွေရှိနေသေးတယ်အဲ့ဒါကိုဓမ္မရာဂလို့ခေါ်တယ်တရားပေါ်မှာတွေ့တာမှုလို့ပြောတယ်သူရဲ့ဝိပဿနာဉာဏ်ဒီပေါ်မှာတွေ့တာတယ်သူရထားတဲ့တရားတွေမှာဒီပေါ်မှာသူကတွေ့တာလာတယ်ဓမ္မရာကဓမ္မနန္ဒီလို့ခေါ်တဲ့အဲ့ဒီအတွေ့အတာတွေကိုမစွန့်လွတ်နိုင်သေးတဲ့မြတ်ဘယ်လိုမှရဟန္တာမဖြစ်ဘူးလို့ဓမ္မပေါ်မှာတွေ့တာမှုဆိုတာကိုလုံးဝစွန့်လွတ်နိုင်ပြီဆိုတော့မှရဟန္တာအဖြစ်ကိုရောက်နိုင်တာအေးဒါကြောင့်မို့မြတ်စွာဘုရားတာတိဆိုတာနန္ဒီရာဂကိုပြောတာတဲ့နောက်ဆုံးတော့ကာမဂုဏ်အာယုန်တွေကိုဖယ်လိုက်ပြီမဲ့လို့တရားပေါ်မှာသွားတွေ့ပြန်တာဒါကြောင့်မို့မြတ်စွာဘုရားကကုန်လူပမာတဲ့တရားဆိုတာဟာဖောင်တဲ့အလားတရံတူတယ်ဘုဘကံကူးဖို့အတွက်ထားကူးပြီးလို့ဘုဘကံရောက်တာနဲ့တပြိုင်နဲ့အဲ့ဒီဖောင်ကြီးကိုတွန်းပလိုက်ထမ်းသွားเสียမလို့ဘူးလို့ဆိုလို့တယ်ဟုတ်ကဲ့လားတရားတောင်မှပဲဆွန့်လွတ်ပြေးရသေးတာတဲ့ဓမ္မကိုတောင်ဆွန့်ရသေးတာအာရမဆိုရင်ဘယ်မှာမဆွန့်မဲနေရမလဲလို့ပြောဆိုပြမှန်ပါဗျာကိုကျင့်လာတဲ့တရားတော်မှာဆွန့်ပြစ်လိုက်ရမယ်တွဲမနေရဘူးလို့ပြောတာနော်ဆွန့်ပြစ်တယ်ဆိုတာမတွဲရဘူးလို့ပြောတာကိုရထားတဲ့တရားဓမ္မပေါ်မှာတွဲကတ်နေတာမျိုးမလုပ်ရဘူးအေးဒါကြောင့်မို့နောက်ဆုံးအဆင့်နန္ဒီရာဂကိုဖယ်ရှားလိုက်နိုင်ပြီကဲတောင်ဝူကြီးကိုတူးလိုက်ကြတာအဆင့်ဆင့်ကိုမလို့ချင်တာတွေအားလုံးကိုဖယ်ရှားလိုက်တဲ့အခါနောက်ဆုံးဘာသွားတွေ့တယ်ဆိုနဂါးကြီးသွားတွေ့တယ်နာဂလို့ဆိုတာတခြားကိုပြောတာမဟုတ်ဘူးတဲ့ သာတိနဲ့အလားတရန်တူတဲ့တဏှာဘာကကိုဖယ်ရှားပြလိုက်တာနဲ့တပြိုင်တည်းဒီဘုဘွာယန္တာဖြစ်သွားအကုသို့မှန်တယ်ရတွေလုံးဝကုံသွားပြီလုံးဝကုံသွားတဲ့တကယ်ယဟန္တာအစဉ်စစ်ဖြစ်သွားပြီဆိုတဲ့အခါကျတော့သွားမထိနဲ့တော့ယဟန္တာဖြစ်သွားပြီနဂါးကိုလည်းသွားမထိနဲ့နဂါးတွေ့ပြီဆိုရင်နဂါးကနေပြီးတော့သူကထိမ့်သိမ့်ထားတဲ့ရတနာရွှေငွေတွေနဂါးခွေထားတဲ့အောက်မှာရှိတယ်တဲ့အဲ့ဒီနဂါးကနေပြီးစောက်ရှောက်ထားတဲ့ရတနာတွေဟာတသက်္ဆာမကအမတန်မှများပြားတယ်တဲ့ဒါကြောင့်မို့နဂါးကိုရှစ်ခိုးလိုက်လို့ပြောတာ
မှန်ပါဗျာ
ဟောပေတိလို့ခေါ်တဲ့ဒီတားပစ်ကြီးကိုဖယ်ရှားလိုက်တဲ့အခါကျတော့နဂါးကိုတွေ့တယ်လို့ဆိုတဲ့ယန္တာဖြစ်သွားပြီယန္တာဖြစ်သွားတာနဲ့တကယ်နဲ့ဘောရိပက္ခိယတရားယရနာတွေအားလုံးဟာသူ့လက်ဝဲရောက်ရှိမသွားဘူးလား
ရောက်တော့ဗျာ
အေးနဂါးတွေ့တာနဲ့တကယ်နဲ့နဂါးကဆောင်းလျှောက်ထားတဲ့ယရနာတွေအားလုံးဟာသူ့ပိုင်ဆိုင်သွားတယ်လို့ဒီလိုပြောဒါကတောင်ပေါ်ထဲမှာယရနာရှာတာနော
်မှန်ပါပါအ
ဲ့တော့ဝမိကတုတ်ရဲ့အနှစ်ချုပ်ကတော့ဒါပဲတောင်ပေါ်ကြီးထဲမှာယရနာရှာတယ်ဆိုတော့ကိုယ်ခန္ဓာကိုယ်ထဲမှာစိုက်ပြီးတော့ကမ္မဋ္ဌာန်းတရားအထုတ်တာကမ္မဋ္ဌာန်းတရားအထုတ်တဲ့အခါမှာအစင်းစင်းအစင်းစင်းအခက်ခဲတွေကိုချော်လွှားသွားပြီးတော့နောက်ဆုံးမှာတရားဓမ္မအပေါ်မှာတောင်းတွေ့တာတဲ့နန္ဒီရာဂကိုဖယ်ရှားနိုင်ရမယ်လို့မြတ်စွာဘုရားကအစင်းစင်းဟောဒီပြဿနာ15ချက်အလုံးပေါင်းလိုက်လို့ရှင်ပဟေလိအမေပု္ပ္ပံ15ချက်ပဟေလိဥပမာကြီးကိုဟိုသုဒ္ဓဝါဒကလာတဲ့ဖြစ်မှာသို့တော်စာထဲမှာဒေဝတာလို့သုံးထားလို့နတ်သားတယောက်ပေါ့သူကလာပြီးတော့သူ့ရဲ့မိတ်ဆွေတငယ်ချင်းကိုကူညီတဲ့အနေနဲ့ဟောဒီပဟေလိမေခွန်းတွေကိုလာပြီးတော့မေးသွားတာအဲ့ဒီမေခွန်းတွေကိုမေးလိုက်တဲ့အခါကျတော့ရှင်ကုမာရကတ္တဝါဟာသူ့ရဲ့ဝိပဿနာလုပ်ငန်းဟာဘာတွေလုပ်ရမလဲဘာတွေဖယ်ရှားရမလဲဘယ်အထိတက်နိုင်ရမလဲဆိုတာကိုကွက်ကွက်ကွင်းကွင်းမြင်သွားပြီးဒီသုတ်တန်တရားကိုနာကြားပြီးတဲ့အဆုံးမှာရှင်ကုမာရကသဝတိဝိပဿနာကျင့်စဉ်ကိုဆက်လက်ကျင့်တော့ယဟန္တာအရှင်မြတ်ဖြစ်သွားပါတယ်တဲ့။ဒါကြောင့်မို့တရားချင်းခင်ဒီလိုစဉ်ပြိဋ္ဌတ်တို့သည်ဝါမိကသုတ်တံမှာလာတဲ့အတိုင်းတရားရှာကိုမှတွေ့လို့ဆိုတဲ့ကိုခန္ဓာကိုယ်လို့ဆိုတဲ့တောင်ပေါ်ကြီးထဲမှာထူးခြားတဲ့ဘောရိပက္ခိယယရဏတရားတွေကိုအစဉ်စဉ်နော်တူးဖြူပြီးတော့တကားကြီးနဲ့တူတဲ့အဝိဇ္ဇာကိုဖယ်ရှားလို့ဩတုမယိကဖားငယ်နဲ့အလားတရံတူတဲ့ဒေါသတရားကိုဖယ်ရှားလို့လက်နှစ်သွဲနဲ့တူတဲ့ဝိသိကိစ္စာကိုကြော်ဖြတ်လို့သတ္တရေစစ်နဲ့အလားတရံတူတဲ့နိဝရဏတရား၅ပါးတွေကိုဖယ်ရှားပြစ်လို့လက်နဲ့အလားတရံတူတဲ့ခန္ဓာ၅ပါးအပေါ်မှာတွဲကပ်ပြီးတော့မနေပဲအာယုံ၅ပါးနဲ့အလားတရံတူတဲ့ဓာတ်နဲ့စင်္တီတုံးကိုဖယ်ရှားပြစ်ပြီးနောက်ဆုံးသားတွေနဲ့အလားတရံတူတဲ့အတွေ့အတာကိုဖယ်ရှားလိုက်နိုင်ပြီဆိုလို့ရှိရင်သုံးမကုံနဲ့တောင်ပေါ်ထဲမှာထူးခြားတဲ့ဘောရိပက္ခိယဆိုတဲ့တရားယရနာတွေတွေ့ပြီးနိဗ္ဗာန်ချမ်းသာကိုခံစားကြရမှာဖြစ်တယ်ဆိုတာဝါမိကတုတ်အနှစ်ချုပ်မှဒီတိုင်းလာပါတယ်တကြမို့ဘုရားမြတ်စွာကရှင်ကုမာရကသဝအဖြေချားထားသည့်အတိုင်းမိမိတို့ဝိပဿနာတရားကျင့်စဉ်ကိုကျင့်ကြတော့မယ်ဆိုလို့ရှိရင်အခုကဲ့သို့တောင်ပေါ်ထဲကိုရှားကြံတယ်လို့ခန္ဓာကိုယ်ထဲမှာရှားကြံလို့ရှိရင်အခုကဲ့သို့အခက်ခဲတွေအမျိုးမျိုးဖြတ်ကျော်သွားပြီးနောက်ဆုံးမှယရဏနဲ့အလားတရံတူတဲ့ဘောရိပက္ခိယတရားယရဏတွေကိုကိုယ်စီကိုယ်ငှတွေးဆကြပါလို့ယုံကြည်ပြီးတရားဓမ္မကိုကျင့်ကြံကြိုးကုပ်အားထုတ်နိုင်ကြပါစေကုန်သတည်း
Ah.